Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2023ခုနှစ်မေလ23ရက်နေ့စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းတူမီတာ24.58လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ဒီမှာသင်္ကီးထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မအခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုမသိဉေထိုင်နေပဲအတူပြပြပေးမှာပါမြမမြေပေါ်ကိုမကြခင်မှာပဲဝင်ရောက်ဖို့ရှိတဲ့ဆိုင်ကလုန်းမုန်တိုင်းမုခအတွက်ကုလသမဂ္ဂလူသားချင်းစာနာမှုရုံးကနေကြိုတင်ပြင်ဆင်မှုတွေလုပ်နေပါပြီဆူဒန်နိုင်ငံမှာတော့ပဋိပက္ခတွေကြောင့်နေရဆွန့်ခွာပြီးထွက်ပြေးရသူက2သိန်းလောက်ရှိနေတာပါပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရမ်ခန်းကသူအဖမ်းခံရမှုတက်ဆန္ဒပြခဲ့သူ40လောက်တည်ဆုံးခဲ့ရတယ်လို့ပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမသိဉေထိုင်
ကောင်းပါပြီရှင်။တရင်းနေပြီမှာတော့ညောင်လေးပင်ခရိုင်ညောင်ပင်သားကြီးရွာတိုက်ပွဲအကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်
။တန်တပင်မျိုးနယ်နဲ့ကြောက်ကြီးမျိုးနယ်အဆက်ပေါ်ညောင်ပင်သားရွာပေါ်မှာအဲ့မှာစစ်တပ်နဲ့ကျွန်တော်တို့စစ်ကောင်စီတပ်တွေကစစ်ကြောင်းထိုးလာတော့အဲ့မှာတရားယူ
မကြခင်မှာနားဆင်ချက်ရပါမယ်ရှင်။ဒီနောက်မှာတော့ cyclone မုန်တိုင်းမိုးခါကြောင့်ရခိုင်ပြည်နယ်တွင်ပြင်းစင်နေတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့အမျိုးသမီးကန္တသုတဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနားဆင်ချက်ရဖို့ရှိပါတယ်။အခုရန်စုံတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပါမယ်ရှင
်။ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဘတ်မွန်မြို့ထဲနဲ့အနည်းတွေ့ကိုပါဆွန့်ခွာသွားကြပြီးတော့ယူကရိန်းတပ်တွေကိုဒီမျိုးပတ်လည်မှာနေရာယူနေအောင်လုပ်ပေးနေတယ်လို့ရုရှားဘက်ကနေကူပြီးတော့တိုက်ပေးနေတဲ့ဝက်နာချေးစားတပ်ဖွဲ့ခေါင်းဆောင်ယက်နက်နီပရီဂိုဇင်ကတောက်ကြံနေမှာရုရှားစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပါတယ်။ဘတ်ကွန်မျိုးရဲ့ပတ်လည်ကိုကြည့်ရင်ရှေ့တန်းမှာရောဘေးဘက်မှာပါပြုတ်ကွဲနေတာဖြစ်ပြီးတော့ရုရှားတပ်တွေကဆွန့်ခွာသွားတဲ့အတွက်ဝက်နာတပ်သားတွေအတွက်ရိတ်ခါပစ္စည်းပေးဖို့ရအဓိကလမ်းမကြီးဖြစ်တဲ့ချာဆော့ဖ်ရာဘတ်ကွန်လမ်းကြောင်းကိုယူကရိန်းတပ်တွေထိန်းချုပ်ခွင့်ရသွားပြီလို့တောက်ကြံနေမှာဗီဒီယိုထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါပြင်ရုရှားကာကွယ်ရေးဝန်ကြီးဌာနဟာသူတို့ရဲ့ခြေစားတပ်ဖွဲ့အတွက်လက်နက်ခဲယမ်းမီးကျောက်တွေမပေးဘဲထားတယ်လို့ထပ်မံဆွဆွဲပါတယ်။ဒါပေမဲ့ကာကွယ်ရေးဒုဝန်ကြီးဟန်နာမာရီယာကတော့တောက်ကြံနေအစောပိုင်းမှာပဲဒါမဟုတ်ကြောင်းညင်းဆိုပါတယ်။ရုရှားတပ်တွေရဲ့ပြန်ဆုတ်ခွာမှုအတွက်ဒါဟာမဟာဗျူဟာကျဆုတ်ခွာမှုလို့ပြောခဲ့တဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအီဂိုကိုနာရှန်ကော့ဖ်ကိုလည်းသူကလှောင်ပြောင်ပြောဆိုပါတယ်ရုရှားတပ်တွေဟာဒုံးစရက်ဒေသမှာယူကရိန်းတပ်သား900လောက်ကိုတေချေတံရစေပြီးမောင်းထုတ်နိုင်တယ်လို့ရုရှားတပ်တွေအောက်နိုင်နေတယ်လို့တောက်ကြမနဲ့သတင်းစာရှင်းလင်းပွဲမှာပြောတဲ့အတွက်ဒီရုရှားကာကွယ်ရေးဝန်ကြီးဌာနအနေနဲ့လင်းညာမှုတွေရပ်ပစ်ဖို့လည်းသူကတောင်းဆိုလိုက်တာပါတချိန်တည်းမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားတပ်သားတွေဟာသူတို့ရဲ့စိတ်ထဲမှာဆစ်ရှုံးနေပြီလို့ခံစားနေရပြီဖြစ်တဲ့အတွက်ယူကရိန်းဘက်ကသူတို့ကိုဖိအားပို့ပြီးပေးရမယ်လို့ပြောကြားလိုက်ပါတယ
်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းအီမရခန်းကသူ့ကိုအချင်းပြဲချဆမှုဆွဲချင်တဲ့ဖမ်းဆီးခံတာရဲ့နောက်ွယ်မှာစစ်တပ်ကပါဝင်နေတယ်လို့တောက်ချာနေကဆွဆွဲလိုက်ပြီးသူ့အဖမ်းခံရလို့ဖြစ်လာတဲ့နိုင်ငံတော်ကပြင်းထန်တဲ့ဆန္ဒပြမှုတွေမှာလူပေါင်း40သေဆုံးခဲ့တယ်လို့ပြောပါတယ်။ကျန်းနာမှုအပြည့်တရခွင်တွင်မှာပဲသူကြောင့်ဖြစ်တဲ့ဆန္ဒပြပွဲတွေမှာအခုလိုလူသေးဆုံးမှုကိုအနောက်တိုင်းမီဒီယာတွေရှေ့မှာခန်းကပြောခဲ့တာပါစစ်တပ်ကရရဆက်ဆက်လှုပ်တာပဲလို့ပါကစ္စတန်ရဲ့လက်ရှိစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအာဆင်မူနီယာကိုခန်းကဓာတ်ရိုက်ဆွဆွဲခဲ့ပါတယ်ပြီးခဲ့တဲ့အင်ကာနီကအသက်80အရွယ်ခန်းဟာမြို့တော်အစ္စလာမဘတ်မှာကျန်းနာပွဲတက်ဖို့ဆောင်ဆိုင်နေစဉ်အရန်တပ်သားတွေကသူ့ကိုတန်ချက်ကရှင်ဘုတ်ကိုအတင်းတွန်းတင်ခဲ့တယ်လို့လည်းပြောပါတယ်အချင်းပြတ်ချဆမှုတိုက်ဖြတ်ရေးတရားရုံးတစ်ခုကသူ့ကိုနောက်နေ့မနက်မှာပဲဆွဲချက်တင်ခဲ့ပြီးရှစ်ရက်ကြာချုပ်နှောင်ခဲ့တာပါဒါပေမဲ့ကြာသပတေးနေ့မှာတော့တရားရုံးချုပ်ကခန်းကိုဖမ်းတာဟာတရားဝင်ကြောင်းကြေညာခဲ့ပြီးချက်ချင်းပြန်လွှတ်ပေးဖို့အမိန့်ပေးခဲ့ပါတယ်သူ့ရဲ့အမှုကိုတရားမျှတမှုရရှိစေဖို့နဲ့အမှုကိုအမြန်ပြန်လည်ခေါ်ယူဖို့ကိုလည်းပြည်ထောင်စုတရားရုံးကိုညွှန်ကြားခဲ့ပါတယ်ခရစ်ကက်စတာအဖြစ်နာမည်ကျော်ခဲ့တဲ့ဝန်ကြီးချုပ်ဖန်စီခံရမှုကြောင့်ဝန်ကြီးချုပ်ဟောင်းဖန်စီခံရမှုကြောင့်သူ့ရဲ့ PTI ပါတီကိုထောက်ခံသူတွေကတနိုင်ငံလုံးအနှံ့မှာဆန္ဒပြခဲ့ပြီးအဓိကယုံနေနေရေးရက်တပ်ဖွဲ့တွေနဲ့ယုံရင်ဆန်ကပ်လည်းဖြစ်ခဲ့ပါတယ်ရှင
်။ဆူဒန်နိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်နေရာဆန့်ခွာပြီးထွက်ပြေးရသူကအခုဆို2သိန်းလောက်ရှိပြီဖြစ်ပြီးတော့ In Nijin, Chad Nanganema, Tapi, Kolonduga, Chow Down of Shinidelu, UNHCR, Kulatamaga, Duka de Mersaya, Agency got Taujani, my Bio Body. Bigger as yet, Dumabe, Chad go Tapi Laduga, Don Down of Shirapi, Neza, Jopia, Tapi, Duri, Nizin, Shinidelu, Kulatamaga, Geneva Young, Tenza, Shinabuma, UNHCR, Bioguia, Olga Saraduga, Bio Body. ရှေ့ပြောင်းခြေချသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ IOM ကလည်းဆူရန်နိုင်ငံတွင်ဝိုင်းဆန့်ခွာထွက်ပြရသူ IDB 9သိန်းလောက်ရှိနေတယ်လို့အင်ကာနေ့မှာသတင်းထုတ်ပြန်ပါတယ်ဆူရန်နိုင်ငံမှာအာနာသိန်းထားတဲ့စစ်တပ်အဖွဲ့နှစ်ဖွဲ့ကြားတိုက်ခိုက်မှုတွေကြောင့်တေဆုံးပျက်စီးမှုတွေနဲ့အတူအခုလိုနေရာဆန့်ခွာထွက်ပြသူတနည်းတရားတိုးလာနေတာပါစစ်တပ်ကြီးရဲ့ဗိုလ်ချုပ်ကြီးအဘလော့ဖာဒါ ဒုက္ခတွေတဲ့လူသားဆန္ဒမှုအကူအညီပေးခွင့်ပြုဖို့လှုပ်ဆောင်မယ်လို့လက်မှတ်ထိုးသဘောတူပါတယ်။ဒါပေမဲ့အပြစ်ခရရဲစဲဖို့တော့မပါသေးတာကြောင့်အခုတောက်ကြဆင်းနေနေတယ်မှာအပြစ်ရရဲ့နှိမ့်နှိုင်းဆွေးနွေးမှုတွေလှုပ်ကြဖို့အတွက်ဆူရန်နိုင်ငံဆိုင်ရာကုလထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။
အီရန်အစ္စလာမ်ရဲ့သမ္မတနိုင်ငံမှာဖန်ခံနေရတဲ့နိုင်ငံသားဓာတ်တွေကိုလွှတ်ပေးဖို့အီရန်ဆွေရာကိုပြင်သစ်ကတိုက်တွန်းခဲ့တဲ့အတွက်ပြင်သစ်အာရလန်နိုင်ငံသားတယောက်နဲ့ပြင်သစ်နိုင်ငံသားတယောက်စုစုပေါင်း200ကိုတောက်ချနေကပြန်လွှတ်ပေးခဲ့ပါတယ်။အော်တိုဘာလကလေးကထိမ့်သိမ့်ခံထားတဲ့ပြင်သစ်အာရလန်နိုင်ငံသားဘာနာဖီလန်နဲ့ပြင်သစ်နိုင်ငံသားဘင်ဂျမင်ဘာရီယာတို့ဟာအရှိမြော ခြေအနေတွေကိုကန့်ကွက်ဖို့အစာငတ်ခံဆန္ဒပြခဲ့ပြီးနောက်ပိုင်းပြန်လည်လွတ်မြောက်လာတာပါသူတို့ဟာအီရန်မှာအဖမ်းခံထားတဲ့နိုင်ငံသား2000ထဲမှာပါဝင်နေပါတယ်ပြင်သစ်အခြေစိုက်ခီးသွွားလုပ်ငန်းလောက်ကန်သူတယောက်ဖြစ်တဲ့အသက်64နှစ်အရွယ်ဖီလန်ဟာအော်တိုဘာလကတည်းကမာရှက်မြို့မှာဖမ်းခံခဲ့ရတာဖြစ်ပါတယ်။အီဗီလန်မှာတော့အမျိုးသားလုံခြုံရေးဆိုင်ရာဆွဲချက်တင်တဲ့ထောင်နဲ့6နှစ်ခွဲချမှတ်ခံခဲ့ရတာပါ။အသက်38နှစ်ရှိဘာရီရီကတော့2020ပြည့်နှစ်မေလမှာအီရန်နိုင်ငံကိုခီးသွွားချိန်မှာပဲအဖမ်းခံခဲ့ရပြီးတရှိုးလုပ်တယ်လို့ဆွဆွဲခံရပြီးထောင်ဒဏ်10နှစ်ချမှတ်ခံထားရတာဖြစ်ပါတယ်ရှင်။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆိုင်ကလုန်းမုန်တိုင်းမိုခါဟာတနင်္ဂနွေနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားတို့ကြားကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့ခန့်မှန်းထားတဲ့အတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကနေပြင်ဆင်မှုတွေလုပ်နေတယ်လို့အတွင်းမှုချုပ်ရုံးကတောက်ကြနေမှာပြောပါတယ
်။ We and our partners have pre-positioned staff and supplies wherever possible.
ကုလသမဂ္ဂနဲ့မိဖက်ဖွဲ့ရဟာဝန်ထမ်းတွေလိုရောလွတ်မဲ့ပစ္စည်းတွေကိုပါနေရာအနှံ့မှာတက်နိုင်တဲ့လောက်ကြိုးပြီးတော့နေရာချနေပါတယ်လို့ကုလတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ယုံပြောခွင့်ရာစတက်ဖန်တူဂျရက်ကပြောပါတယ်။အခုချက်ရောက်မဲ့ဆိုက်ကလုန်းမုန်တိုင်းကြောင့်ပင်လယ်နားကဒုက္ခသည်စခန်းတွေမှာရေကြီးတာရေရှမ်းတာမြေပြူတာတွေဖြစ်မှာစိုးရိမ်နေတယ်လို့လည်း UNHCR ကပြောပါတယ်။ဒီဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကဒုက္ခသည်စခန်းနဲ့ဘာဆန်ချာကျွန်းဒုက္ခသည်စခန်းတာဝန်ရှိသူတွေမိဖက်တွေနဲ့လက်တွဲပြီးတော့အရေးပေါ်လိုအပ်မဲ့ပြင်ဆင်မှုတွေလုပ်နေတယ်လို့ပြောပါတယ်။ဒါပြင်အရေးပေါ်ဆက်သွယ်ဌာနလည်းဖွင့်လှစ်ထားပြီးတော့အရေးပေါ်ဆက်သွယ်စနစ်တွေလည်းအားဖြည့်ဆောင်ရွက်ထားတယ်လို့ပြောပါတယ်။အလုံးကောင်းတဲ့ cyclone မုန်တိုင်းမိုခါဘင်္ဂလားဒေ့ရှ်မြန်မာကမ်းရိုးတန်းစီဥတီရွေရှားနိုင်ခြင်းရှိပြီးမြန်မာမိုးစလကလိမ်ပေါ်ရောက်အဆင့်ကိုတတ်မှတ်ထားတာပါမုန်တိုင်းလမ်းကြောင်းဟာမြန်မာနိုင်ငံစီလာမဲ့တနင်္လာနေ့မှာဖြတ်ကျော်ဝင်ရောက်နိုင်တဲ့အတွက်ဘေးကင်ရနေရာကြိုတင်ရှောင်ရှားဖို့သတိပေးချက်တွေထုတ်ပြန်ထားပါတယ်မြန်မာနိုင်ငံနဲ့မုန်တိုင်းဝန်ကြီးမှလေတိုက်နှုန်းတနအီကိုမိုင်100ကနေ130နှုန်းထိတိုက်နိုင်တယ်လို့ခန့်မှန်းထားတယ်လို့မိုးစလညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောကြားခဲ့ပါတယ်
အိန္ဒိယသမုဒ္ဒရာအတွင်းနိုင်ငံပေါင်း25နိုင်ငံကကိုယ်စားလှယ်တွေပါတဲ့အိန္ဒိယသမုဒ္ဒရာဒေသရင်းနိုင်ငံများညီလာခံဘင်္ဂလားဒေ့ရှ်နိုင်ငံမှာတောက်ချနေကကျင်းပပါတယ်။အဲ့ဒီမှာဒေသရင်းစီးပွားရေးတိုးတက်မှုပူးပေါင်းဆောင်ရွက်မှုနဲ့လုံခြုံရေးဆိုင်ရာတို့ကိုဆွေးနွေးခဲ့ကြပါတယ်။အိန္ဒိယဖောက်ဒေးရှင်းနဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနပူးပေါင်းစီစဉ်တဲ့နှစ်ရက်ကြာညီလာခံကိုဘင်္ဂလားဒေ့ရှ်ကအင်ရှင်အဖြစ်လက်ခံကျင်းပပါတယ်။ဒီဆွေးနွေးပွဲကိုတရုတ်နိုင်ငံကလေးလာသူအဖြစ်တက်ရောက်ပြီးဆီယနာတင်ထားတဲ့မြန်မာနိုင်ငံကိုတော့ဖိတ်ကြားခြင်းမရှိပါဘူး အိန္ဒိယသမုဒ္ဒရာဟာစီးပွားရေးအရင်းအမြစ်အတွက်သာမကပဲပထဝီဝင်နိုင်ငံရေးအတွက်အရေးပါတဲ့နေရာဖြစ်လာနေတယ်လို့ဆွေးနွေးပွဲမှာကြွမ်းကျင်သူတွေကထောက်ပြချက်ပါတယ်ဒီဆွေးနွေးပွဲမှာအိန္ဒိယပစိဖိတ်ဒေသနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအဓိကထားဆွေးနွေးနေတယ်လို့ကမ္ဘာရေးရာတွေကိုလည်းဆွေးနွေးခဲ့ကြပြီးအစိုးရတာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေဟာရုရှားယူကရိန်းစစ်ပွဲကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
American ပြည်တော်စုကပဲပြောင်းစိုက်ပျိုးမြေအများပြားကိုတရုတ်ရင်းနှီးဖြုန်နှံသူတွေအဝယ်လိုက်လာတဲ့အတွက်ဒါကိုတားဆီးဖို့ American လွှတ်တော်အမတ်တွေကြိုးပမ်းနေကြပါတယ်။အနောက်လေပိုင်းပြည်နယ်ဖြစ်တဲ့ Illinois ပြည်နယ်တဲကပြောင်းနဲ့ပဲပုတ်အများပြားထွက်တဲ့ဒေသမှာဆွေစဉ်မျိုးဆက်ရံမြေလောက်ကင်သူတွေဟာနွေရာသီကောက်ပဲတိနံစိုက်ပျိုးချိန်မှာသူတို့ရဲ့မြေတွေကိုတရုတ်ရင်းနှီးဖြုန်နှံသူတွေလာဝယ်မှာစိုးရိမ်နေကြတာဖြစ်ပါတယ်။2019နဲ့22တွေအတွင်းတရုတ်နဲ့အဆက်အသွယ်ရှိတဲ့ကုမ္ပဏီတွေကစိုက်ပျိုးမြေဝယ်ယူမှုတွေတိုးလာတာဖြစ်ပြီးတော့ American စိုက်ပျိုးရေးဌာနစီးရင်တွေအရရာဂိုင်းနှုန်းအားဖြင့်30လောက်ရှိနေတယ်လို့ပြောပါတယ
်။အကျဉ်းချခံရတဲ့ Hong Kong Democracy ရဲ့တက်ကြွလှုပ်ရှားသူအမျိုးသမီးတဦးကိုလူခွင့်ရေးဆုရှင်ဖြစ်သူတို့အဖွဲ့ကရွေးချယ်ခဲ့တဲ့နောက်တရုတ်အစိုးရရဲ့ဖိအားပေးမှုတွေကိုရင်ဆိုင်နေရတာကြောင့်တရုတ်အစိုးရရဲ့ဒီလှုပ်ရက်ကိုရှုတ်ချကြောင်းတောင်ကိုရီးယားလူခွင့်ရေးအဖွဲ့ Mila 18 Foundation ကပြောပါတယ်။တောင်ကိုရီးယားနိုင်ငံအနောက်တိုင်းပိုင်းဂွမ်ဂျူးမြို့မှာအခြေဆိုင်တဲ့ဒီလွတ်ခွင့်ရအဖွဲ့ကနေဟောင်ကောင်ကအလုသမားအရေးတက်ကြွလှုပ်ရှားသူနဲ့ရှင့်နေချောင်ဟန်တက်တို့ကို2023ခုနှစ်အတွက်ဂွမ်ဂျူးဆုရှင်အဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။ဒီလိုချောင်ကိုဆုရှင်အဖြစ်ကြီးညာပြီးတရက်အကြာမှာဂွမ်ဂျူးမှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးကဖောက်ဒေးရှင်းနဲ့တွေ့ဆုံဖို့တောင်းဆိုခဲ့ပြီးစုပြန်လဲရုပ်သိမ်းဖို့တာဝန်ရှိသူ၃ဦးကိုဆေးလွှတ်ခဲ့ကြောင်းအဲ့ဒီအဖွဲ့က VOA ကိုပြောပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါကရင်မျိုးသားစီယုံတက်မဟာတုံထင်းချုပ်ရညောင်လေးပင်ခရိုင်မုံမြို့နယ်ညောင်ပင်သာကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေမေလ10ရက်နေ့ကတိုက်ပွဲဖြစ်ပြီးတဲ့နောက်စစ်ကောင်စီဘက်ကအရာရှိတချို့ကြဆုံးခဲ့ပါတယ်။ညပိုင်းမှာတော့စစ်ကောင်စီတပ်တွေကညောင်ပင်သာရွာကိုဝင်ပြီးကလေးလူကြီး18ယောက်ကိုမိရှို့တပ်ဖြတ်သွားတယ်လို့ဒေသခံတို့ကပြောပါတယ်။VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ကရင်မျိုးသားအစည်းအရုံးတက်မဟာ3တင်းချုပ်ရညောင်လေးပင်ခရိုင်မုံမြို့နယ်ညောင်မင်သာကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကဗိုလ်ကြီး2ဦး၊ဒုဗိုလ်2ဦး၊တပ်ချက်ကြီး2ဦး၊တပ်သား2ဦးသေဆုံးခဲ့တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးကမေလ12ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကညောင်မင်းသားရွာကိုညပိုင်းမှာဝင်ပြီးတွေ့တဲ့ရွာသားတွေကိုနှိပ်စက်ညှဉ်းပန်းပြီးမီးရှို့တပ်ဖြတ်သွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ
်။ဟုတ်ကဲ့မနေ့ဒီမေလ10ရက်နေ့ပေါ့မှာ10ရက်နေ့ကိုကျွန်တော်တို့ဒီစန်းတပင်ရိုးနယ်နဲ့ကြောက်ကြီးပြင်းနဲ့အဆက်ပေါ်ညောင်မင်းသားရွာပေါ့မှာအဲ့မှာစစ်တပ်နဲ့ကျွန်တော်တို့စစ်ကောင်စီတပ်တွေကချစ်ချောင်းထိုးလာတော့အဲ့မှာ KNU အဖွဲ့နဲ့တွေ့ပြီးတော့ PDF KNU အဖွဲ့နဲ့တွေ့ပြီးတပ်ပွဲဖြစ်လာပေါ့။တပ်ပွဲကြည့်ပြီးည8နာရီလောက်မှညောင်မင်းသားရွာထဲကိုဝင်ပြီးတော့ဆယ်လေးခုနှစ်ဦးအပါဝင်လူကြီးတို့ဆိုအားလုံး18ဦးပေါ့သူဖမ်းပြီးတော့မီးရှို့တတ်သွားတာပေါ့အဲ့မှာမီးပုံနှစ်ပုံသုံးပုံပေါ့တစ်ဖွဲ့တစ်ဖွဲ့ဦးအားလုံး18ရပေါ့သူမီးရှို့ပြီးတတ်သွားတာ
တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကအရာရှိတွေကိုဖမ်းမိတာတွေတိတ်ဆုံးတာတွေရှိခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ
်မိသားတော်ငါကူကူတိုင်ရအရာရှိနှစ်ယောက်နဲ့တစ်ချက်ကြီးတစ်ယောက်မိတယ်ဆိုရယ်တက်တာတော့သူ95 99ကသူတို့ကနေနေကန်တက်ရင်ဆိုသူကပို့ကျွမ်းတယ်လေတန်ချောင်းဟောပါအောင်ဝင်တာဟုတ်သူလူမိတယ်ဆိုတော့မဲပြီးတက်သွားမှာပေါ့ဒီသူကတော့ဘာမှမသိဘူးအသက်ကြီးနေ90ကျော်ဖိုင်းရီရော50ကျော်အတော်ရောအကုန်ပါကုန်တာပေါ့ကလေးတွေရော
ဘယ်တက်ရင်တက်ဖွဲ့ကတက်ပြတ်မှုတွေကျူးလွန်ခဲ့တယ်လဲဆိုတာကိုတော့အသေးချာမပြောနိုင်သေးပါဘူးတက်ပြတ်ခံရသူတွေကိုမီးရှို့ထားပုံကိုတော့ဒေသခံတွေကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့လည်းပြောပါတယ်
ဟုတ်ကဲ့ရွာသားရဲ့နေရာလေကိုကြံခဲ့တဲ့ခြေထောက်အပိုင်းအစတွေအစအကုန်လုံးတွေ့ရတယ်လေဟိုဘသူနာမည်စင်ရစဘသူဘသူဆိုတော့ဟိုသူရွှေရည်တွေရတော့အကုန်လုံးနောက်သူတင်ကြဲကြက်မှာပေါ့ဦးလို့ဆိုတော့တွေ့ရတာတော့အဲ့မှခြေထောက်တွေရောခေါင်းတွေလောင်လာတာတွေရောတချို့ကတော့ဖနာအောင်မချုပ်ရသေးဘူးအဲ့ဒါတွေတွေ့ရပေါ့
လက်တလုံးမီးရှို့ခံထားရတဲ့အလောင်းတွေကြောင့်အရေးအတွက်ကိုသိရကြောင်းတခြားပျောက်ဆုံးနေတဲ့ရွာသားတွေလည်းရှိနေတဲ့အတွက်နောက်ထပ်အရေးအတွက်ကိုမသိရသေးဘူးလို့လည်းပြောပါတယ်မီးရှို့တပ်ဖြတ်ခံရတဲ့ရွာသားတွေနဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံးက စစ်ကောင်စီလက်ချက်ဖြစ်ကြောင်းစာထုတ်ထားပေမဲ့လည်းစစ်ကောင်စီဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးပါဘူးရှင်
။မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။မုံတိုင်းအခြေအနေကိုနားဆင်ချက်ရအောင်ပါ။ဘင်္ဂလားဒေ့ရှ်ပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုခါဟာဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆက်ပစာမျိုးနဲ့မြန်မာနိုင်ငံကြောက်ဖြူမျိုးချာစစ်တွေမျိုးအနီးဝင်ရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်ရခိုင်ပြည်နယ်ထဲမှာဒေသခံထောက်ချီပြီးမုန်တိုင်းရှောင်နေကြပါတယ်။အခုလာမယ့်မုန်တိုင်းအတွက်ရခိုင်ပြည်နယ်ထဲမှာဘလို့ကြိုတင်ပြင်ဆင်နေကြတယ်လေဆိုတာကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးကိုငိမ့်ချန်အေးကပြောပြပေးပါအောင်ရှင်။
ဘင်္ဂလားပင်လယ်အော်အရှေ့တန်းမှာမိုခါဆိုင်ကလုန်းကြောင့်မိုးကြီးရေရှမ်းလေပြင်းတွေတိုက်ပြီးအားကောင်းတဲ့မိုးသက်မုန်တိုင်းကျမယ်လို့ခန့်မှန်းထားလို့တောက်ကြနေမှာရခိုင်ပြည်နယ်ကဒေသခံတချို့ဟာနေအိမ်တွေကိုစွန့်ခွာပြီးရေလွတ်ရာကုန်းမြင့်မြင့်နေရာတွေကိုပျောက်ရွှေ့ခိုလုံးနေကြပါတယ်။ဆိုင်ကလုန်းမိုခါကတနွေနေ့မှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်အနီးကတဆင့်ကုန်းနင်းပိုင်းကိုဝင်ရောက်ဖို့ရှိတယ်လို့ခန့်မှန်းထားပြီးလေတိုက်နှုန်းကတနအီမှာ185ကီလိုမီတာမိုင်နဲ့ဆိုရင်108မိုင်နှုန်းထိတိုက်ခိုက်နိုင်တယ်လို့အိန္ဒိယမောလဝတ္တဌာနကကြေညာထားပါတယ်။မုန်တိုင်းကြောင့်ပင်လယ်ရေမြင့်နှင်းပြင်ဟာမြန်မာပိုင်းကမ်းရိုးတန်းဒေသမှာ6ပေကနေ10ပေကြားထိမြင့်တက်လာနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ချမ်းမှာဆိုရင်မြန်မာပိုင်းကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့နေရာဖြစ်နေပါလေ။ရခိုင်ပြည်နယ်ဘက်မှာလည်းအနှိမ်ပိုင်းကြေးရွာတွေကဒေသခံ1000လောက်ဟာရခိုင်ပြည်နယ်မြို့တော်စစ်တွေကိုတောက်ကြနေမှာအုပ်စုလိုက်စုပြုံရောက်ရှိခဲ့ကြပြီးမြို့ပေါ်ကဖုံးကြောင်းတစ်ကြောင်းမှာခိုလုံးနေကြပါလေ။ကလေးတွေနဲ့အတူယာယီခိုလုံးရနေရာကိုရောက်လာခဲ့တဲ့အသက်34နှစ်အရွယ်မတ်ချူချူထုံးကတော့အတန်းနဲ့စိုးရင်ရလို့နေကိုစွန့်ခွာခဲ့ရတယ်လို့ပြောပါတယ်
။ဒီနေရာတော့ဘာမှမဖြစ်ဘူးထင်တယ်။မာကအဲ့လိုမျိုးကုန်းကြီးဖြစ်လို့လေ။စိုက်တူမျိုးမရခိုင်ပြည်နယ်မှာဒီနေရာမျိုးကိဆိုရင်တယောက်မှတဲမရှိဘူး။အဲ့ဒါနဲ့မာတို့ကဒီနေရာမှာဆိုကြလုံရှုံပြီးတဲရင်ဒီကင်းမယ်ဆိုပြီးတော့လာခဲ့တာ။ကိုကြီးမာတို့ကိုဗစ်နေရှင်တွေဘယ်လိုပဲစားရရဘယ်လိုပဲနေရရနော်။အင်ကိုလည်းမပြည့်စုံခြင်းတွေဘူး။ပြန်လို့ဆောင်းမင်းဟာပြန်လို့ဘဝတိုက်ဆိုင်ရမယ်ဆိုတာလည်းမလွယ်ပါဘူး။ဒါပေမဲ့ဩအဲ့ဒီကလေးတွေနဲ့ဆိုတော့
အဲ့တော့ဒီလိုမျိုးပြောင်းလာတယ်။တက်42နှစ်အရွယ်ကိုတန့်စော်ဦးကတော့2008ခုနှစ်နာဂစ်ဆိုင်ကလုန်းမုန်တိုင်းတုန်းကသူ့ရဲ့မိသားစုဝင်အများအပြားဆုံးရှုံးခဲ့ရသူပါ။မြန်မာနိုင်ငံတောင်ပိုင်းကိုဝင်ရောက်ခဲ့တဲ့အဲ့တုန်းကဆိုင်ကလုန်းနာဂစ်ဟာမြန်မာနိုင်ငံမှာအဆိုးအဝါဆုံးသဘာဝဘေးဒဏ်ကြီးဖြစ်ခဲ့ရပြီးစုစုပေါင်းလူ3,000ကျော်သေဆုံးခဲ့ရပါလေ။အခုမုန်တိုင်းကနာဂစ်မုန်တိုင်းထက်ပိုကြီးနိုင်တယ်လို့ခန့်မှန်းကြလို့ကလေး6ယောက်ဖခင်ဖြစ်တဲ့ကိုတန့်စော်ဦးကသူ့မိသားစုဝင်တွေနောက်ထပ်ဆုံးရှုံးတာမျိုးထပ်အဖြစ်မခံနိုင်လို့အိမ်ကိုစွန့်ခွာလာခဲ့တယ်ပြောပါတယ
်ဟုတ်ကဲ့ပြောပြထားပါတယ်ကျွန်တော်မိသားစုငါတစ်ခါခံခဲ့ရတယ်အခုငါမိသားစုနဲ့အဲ့လိုမျိုးတီးခွဲမခွဲခြင်းအဲ့လိုမျိုးကျတော့အဲ့ဒါကြောင့်မလို့ထပ်ပြီးတော့လည်းဆုံးရှုံးမခံနိုင်လို့ပဲအဲ့ကြောင့်ဒီသူများတွေကတော့ကြီးတယ်ကြွားတယ်ဒါပေမဲ့ကျွန်တော်မကြီးဒီလိုမျိုးမလုပ်ရင်လည်းပြောလို့တော့မရဘူးလို့ကို please လေးဆိုတာကအခုနာခဲ့လိုမျိုးဖြစ်မယ်ဆိုရင်ကျွန်တော်တို့ပို့ပြီးတော့ဆုံးရှုံးမှုကအားများတော့မှာအားကြောင့်လည်းကျွန်တော်မိသားစုကိုကျွန်တော်ဒီလိုမရရအောင်ဆောက်လာတယ်
။အခိုင်ပြင်းတဲ့ကဲယူရန်တျှောက်ကချေးရွာတွေကဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းမှုစစ်ကောင်စီဘက်ကကြီးကြပ်ကုကဲနေကြောင်းနိုင်ငံပိုင်မီဒီယာတွေကဖော်ပြပေမဲ့လူရည်ဘလောက်များများပြောင်းရွှေ့ထားတယ်ဆိုတာတော့မသိရပါဘူး။စစ်တွေမျိုးပေါ်ကုန်းမြင့်ပိုင်းကိုရွှေ့ပြောင်းလာကြသူတွေနဲ့ပတ်သက်လို့တော့အဲ့ဒီမှာအခုကြီးပေးနေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးအခြေစိုက်မြစ်တာရောက်ကြီး Pride အသင်းကတာဝန်ရှိသူတူကတော့အခုလိုပြောပါတယ
်ရောက်တာကတော့ဒီနေ့ပဲဆားရောက်တာပါဗျာဟုတ်ကဲ့ဟိုဒီအခြားအကြောင်းတွေလည်းရှိတယ်ဗျာဒါကအဋ္ဌိဌံအကြောင်းပါဒီအဋ္ဌိဌံအကြောင်းမှာကြတော့ဒီအခုစရင်ကတော့ကောက်တုံးပါအခုကဟိုအိမ်တောင်စုတောင်မှပဲ300ကျော်သွားပါပြီခင်ဗျာဟုတ်ကဲ့ဟိုလူရေးစရင်နဲ့တွက်မယ်ဆိုရင်တော့ 1,000 ကျော်သွားပြီခင်ဗျာဟုတ်ကဲ့လူတွေဟိုမုန်တိုင်းချောင်လာတဲ့လူတွေကဟိုငါဘေးမဆိုင်အောင်ပေါ့ကျွန်တော်တို့ဘယ်လိုတာဝန်ယူပြီးတော့လုပ်ပေးရမလဲအဲ့ဒါကိုပုံစံမျိုးကျွန်တော်တို့ဆန်အိတ်တွေရောငချောက်တွေရောပဲ့တွေရောအကုန်လွယ်တဲ့ဟိုမုန်တိုင်းတိုက်ပြီးရင်လဲကျွန်တော်တို့ချက်ဖို့ပြုတ်ဖို့အဆင်မပြေတဲ့အခါကျရင်ကျွန်တော်တို့မုန်အချောက်တွေရောဘယ်လိုကျွေးလို့ရမလဲအဲ့ဒါကိုကျွန်တော်တို့ကြိုတင်ပြင်ဆင်လာတာရှိပါတယ်ခင်ဗျ
ဒီလိုမုန်တိုင်းအတွက်ကြိုတင်ပြင်ဆင်တာမျိုးကတာဝန်ရှိအစိုးရဘက်ကလုပ်ရမှာဖြစ်ပေမဲ့အားနည်းချက်တွေရှိနေလို့အခုလို Pride အဖွဲ့တွေကအားဖြည့်နေရတယ်လို့မြစ်တာရောင်ကြီး Pride အသင်းကတာဝန်ရှိသူကဆက်ပြောပါတယ်
ကဲကြတော့ဒါကကျွန်တော်တို့ဟိုပြည်သူတွေလောက်ရမယ်လို့မဟုတ်ဘူးကြာအဲ့ဒါအစိုးရကလောက်ရမယ်လို့ပေါ့ဒါပေမဲ့အစိုးရကကြာတော့အဲ့ဒီပြည်သူတွေပေါ်မှာဒီဟိုဥစ္စာလုတ်ပေးရမှာအားနည်းချက်တွေရှိတဲ့ပေါ်မှာကြာတော့အဲ့ဒီအစိုးရလုံမဲ့အလုပ်ကိုကျွန်တော်တို့ကဟိုလုတ်ပေးနေရတာပေါ့
စစ်ကောင်စီဘက်ကတော့မိုခါဆိုင်ကလုန်းမုန်တိုင်းကမြမကန်ယူရန်ကိုဥတီနေပြီးပင်လယ်ပြင်ကိုသင်္ဘောနဲ့ငါးဖမ်းလှေတွေလုံးဝမထွက်ဖို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကတဆင့်တတိပေးထားပြီးဒီခိုင်ကဲယူရန်ကထွက်ခွာလာတဲ့ဘဲဆက်လီမဆိုဥပဒေရရေးယူခံမယ်လို့ကြေညာထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးရဲ့တောက်ကြနေကြေညာချက်မှာတော့လေပြင်းတိုက်ခိုက်တာနဲ့မိုးသက်ထန်စွာရွာသွန်းတာတွေကြောင့်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းပိုင်းတွေအထိ ရေကြီးရေရှမ်းမှုတွေနဲ့မြေပြိုမှုတွေဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသမှာလူပေါင်း6တန်းလောက်ဟာလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအခုကတည်းကလိုအပ်နေပြီဖြစ်ကြောင်းပြောပါတယ်။ဒီ Cyclone Mocha ဟာ2019လကရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့ဆစ်ဆင်ရေးတွေကြောင့်နေရာဆွန့်ခွာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးလက်ရှိနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပတ်ချန်းကကျေပြောလာတဲ့ဒုက္ခသည်စခန်းတွေအနီးကလည်းဖြတ်ကျော်ဝေရောက်ဖို့ရှိနေတာပါ။အဲ့ဒီစခန်းတွေမှာတော့ပလီဖျားကျောင်းတွေ၊တင်ကြားရေးစင်တာတွေနဲ့ရုံးငန်းတွေအားလုံးကိုဆိုင်ကလုန်းကာကွယ်ရေးယာယီခိုးလို့ရစခန်းတွေဖြစ်ပြောင်းလဲထားရှိမယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကလည်းအဲ့ဒီစခန်းတွေမှာရေးပေါ်ချုပ်တင်ပြင်ဆင်တာတွေလုပ်ဆောင်နေပြီးအာဏာပိုင်တွေကလမ်းတွေကိုရှင်းလင်းဖို့ဆက်ရန်ရာကြီးတွေအသက်အနေထားရှိနေကြောင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပတ်ချံမှာလူတွေကိုဘေးလွရာရွှေ့ပြောင်းမှုမလုပ်ရသေးပေမဲ့ရာနဲ့ချီတဲ့ဆိုက်ကလုန်းကယ်ဆယ်ရေးစခန်းတွေအဆင့်သက်ဖွင့်လှစ်ထားတယ်လို့အာဏာပိုင်တွေကပြောပါတယ်။မြောက်အတ္တလန္တိတ်ပတ်ချံမှာဆိုရင်ဟာရီကိန်းမုန်တိုင်းလို့ပစိဖိတ်အနောက်မြောက်ပိုင်းမှာဆိုရင်တိုင်ဖုန်းမုန်တိုင်းလို့ပဲဒီဆိုက်ကလုန်းမုန်တိုင်းတွေကလည်းအင်အားပြင်းပြီးလူသန်းချီနေထိုင်နေတဲ့အိန္ဒိယသမုဒ္ဒရာမြောက်ပိုင်းကမ်းရိုးတန်းဒေသမှာအမြဲလိုလိုဖြစ်တတ်ပြီးတော့လူအမျိုးများကိုအသက်အန္တရာယ်ကြုံရစေတာပါဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ပိုင်းမှာ2009ခုနှစ်နိုဝင်ဘာလကဆိုက်ကလုန်းမုန်တိုင်းကြီးတစ်ခုဖြစ်တဲ့စီဒါမုန်တိုင်းတိုက်ခိုက်ခဲ့လို့လူပေါင်း3000ကျော်သေဆုံးတာဒေါ်လာဘီလီယံနဲ့ချီတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့ပူပါတယ
်ကိုငိမ့်ချန်အေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်ပင်လယ်သမုဒ္ဒရာကိုအသုံးချပြီးလေထုထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုဖယ်ရှားတဲ့စီမံကိန်းတစ်ခုကိုကယ်လီဖိုးနီးယားတက္ကသိုလ်ကသုတေသီတွေကလှုံ့ဆော်နေပါတယ်။မြေကဘာပူနွေးလာမှုကိုရှော့ချပြီးဥတုရာသီပြောင်းလဲမှုကိုထိန်းနိုင်မှုရည်ရွယ်တာဖြစ်ပါတယ်။ AP သတင်းဆောင်မတစ်ပုဒ်ကိုတော့မိုက်ဤတန့်စင်ကပြောပြပေးပါမယ်ရှင်။
မေခင်ပြောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့လေစိတ်တစ်ခုမှာအရာမရေကန်ကြီးတဲ့ကိုပင်လယ်ရေပြင်စီးဆင်းနေပြီးတော့ဒီကနေရတဲ့လျှက်စစ်တဲ့နဲ့လေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုဖယ်ရှားနေပါလေ Project Sea Change လို့နာမည်ပေးထားတဲ့ဒီစီမံကိန်းကနေမြေကဘာပူနွေးမှုကိုဖြစ်စေတဲ့လေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တိုးများလာမှုကိုဖယ်ရှားဖို့လှုံ့ဆော်နေရလဲဖြစ်ပါလေ
It's designed to do carbon dioxide removal from the atmosphere, but it leverages.
လေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုဖယ်ရှားပေးရုံနဲ့မကကမ္ဘာမျက်နှာပြင်အလုံးရဲ့80ရာခိုင်နှုန်းနေရာယူထားတဲ့ပင်လယ်သမုဒ္ဒရာတွေရဲ့ပမာဏနဲ့အညီလဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေကိုဖယ်ရှားပေးပါတယ်
။တစ်ပင်ဆိုင်တဲ့စီမံကိန်းနဲ့လေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ရှော့ချဖို့လှုံ့ဆော်မှုတွေကအရင်ကတည်းကလှုံ့လာတာဖြစ်ပါလေ။ဒါပေမဲ့လေမြေကမ္ဘာအပူချိန်1.5ဒီဂရီစင်တီဂရိတ်ထက်ပိုပြီးတော့မတိုးအောင်လို့ထိန်းနိုင်ဖို့တင်ပင်ဆိုင်ုံနဲ့မလုံလောက်တဲ့အတွက်ဒီလိုတခြားနည်းလမ်းတွေကိုစဉ်းစားလာကြလည်းဖြစ်ပါလေ။လေယူထဲမှာထက်သမုဒ္ဒရာထဲမှာပင်လယ်ရေကကာဗွန်ဒိုင်အောက်ဆိုက်ကိုအစပေါင်း150ပို့ပြီးတော့တိုးလောက်နိုင်တာဖြစ်တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောပါလေ
။ While doing carbon dioxide removal from the atmosphere
လေယူထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ဖယ်ရှားဖို့ဆိုရင်ပင်လယ်ရေကြောက်ခဲနဲ့လျှက်စစ်ပဲလိုပါတယ်။အလွယ်တကူရနိုင်တဲ့ရိုးရှင်းတဲ့ပစ္စည်းတွေကိုအသုံးချနိုင်တာပါ။
ကာဗွန်စုပ်ယူနိုင်တဲ့သေးငယ်လွန်တဲ့ရေနှင့်ဖိုက်တိုပလန်တန်တွေကိုသမုဒ္ဒရာမြေနဲ့ပြင်မှာပွားထားဖို့ကိုလည်းသိပ္ပံပညာရှင်တွေကစိတ်ကူးထားပါတယ်
။ We're essentially taking carbon dioxide from the air and turning it into a solid.
လေထုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုဖယ်ရှားတဲ့အခါမှာဘေးထွက်ပစ္စည်းအဖြစ်ဟိုက်ဒရိုဂျင်ထွက်လာပါတယ်။ထွက်လာတဲ့ဟိုက်ဒရိုဂျင်ကိုသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိတဲ့လောင်စာအဖြစ်သုံးနိုင်ပါတယ်။
စံသတ်တဲ့နီလန်းတွေတဲကဘယ်နီလန်းကတကဘာလုံးအတိုင်းတာနဲ့လှုပ်ဆောင်ဖို့ရေရှည်မှာအဆင်ပြေမလဲဆိုတာကိုကြည့်ရအောင်မှာဖြစ်ပါလိ2050ပြည့်နှစ်ကစပြီးတနှစ်ကိုလေထုတဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တန်ချိန်10ဘီလီယံအနည်းဆုံးဖယ်ရှားဖို့လိုတဲ့အကြောင်းသိပ္ပံပညာရှင်တွေကခန့်မှန်းထားပါလိ
We will need on the order of about
လေထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုယူပြီးအဆိုင်အခဲအဖြစ်အသွင်ပြောင်းလိုက်တာပါရေထဲမှာတိုးလောင်နိုင်တဲ့ဘိုက်ကာဗိုနိတ်အိုင်ယွန်းတွေအဖြစ်ထိန်းထားနိုင်ပါတယ်အချိန်ကာလတစ်ခုအထိတော့ကာဗွန်ဒိုင်အောက်ဆိုက်ကိုစနစ်တကျတေချာတိုးလောင်ထားနိုင်မှာဖြစ်ပါတယ်။တစ်နှစ်ကိုကာဗွန်တန်ချိန်တသန်းဖယ်ရှားနိုင်မယ်ဆိုရင်တစ်ပင်1000လောက်စိုက်ဖို့လိုမှာပါ။တစ်ချိန်ကအိမ်မက်တောင်မမတ်နိုင်တဲ့အရာတွေကိုအခုလက်တွေ့အကောင့်ထဲပေါ်နိုင်နေပါပြီ။ကျွန်တော်တို့ဒီဇိုင်းမမတ်လှုပ်ဆောင်မယ်ဆိုရင်ဖြစ်လာမှာပါ။တိပ္ပံဆိုင်ရာစိန်ခေါ်မှုမဟုတ်ပဲအင်ဂျင်နီယာနဲ့ထုတ်လုပ်ရေးဆိုင်ရာစိန်ခေါ်မှုဖြစ်ကြောင်းနားလည်လာကြပြီလို့ထင်ပါတယ်။
ကာဗွန်တွေပျော်ဝင်စေမဲ့ဓာတုဖြစ်စဉ်ကိုစတင်တဲ့ပင်လယ်ရေတုံလျှက်စစ်နဲ့စမ်းသပ်မှုကိုနှစ်နှစ်တာလှုပ်ဆောင်နေတာဖြစ်ပြီးတော့ဒီထက်ပိုပြီးတော့တိုးချဲ့လုပ်ကိုင်နိုင်ဖို့လေ UCLA engineer တွေကပြင်ဆင်နေတာဖြစ်ပါသေး
And in that case they're using electricity And that's just a reminder that all of these
ဒီဖြစ်စဉ်မှာလျှက်စစ်သုံးတာပါတယ်။အရာတစ်ခုဓာတုပြောင်းလဲမှုဖြစ်စေပြီးတဘာဝအသင်ကနေတခြားတစ်မျိုးကိုပြောင်းဖို့နဲ့လေဓုတွေကကာဗွန်ကိုဖယ်ရှားတဲ့နေရာမှာစွမ်းအင်လိုပါတယ်။ဒီစွမ်းအင်တွေကိုသုံးပြီးကာဗွန်ဖယ်ရှားမဲ့အစားဒီစွမ်းအင်တွေကိုတခြားလူအတိုင်းဝန်ကလိုအပ်တဲ့နေရာတွေမှာသုံးသင့်ပါတယ်။စွမ်းအင်ဘလောက်လိုမလဲဆိုတာကိုအုပ်စုဖွဲ့သုတေသနလုပ်တဲ့အခါအဖြေရှာနေပြီးဥဒုရသည်ပေါ်ဘလို့တက်ရောက်မလဲဆိုတာကိုလည်းအဖြေရှာနေကြပါတယ်။ဘလောက်အတိုင်းအတာထိချက်ထွင်လောက်ကင်နိုင်မလဲအပေါ်မူတည်ပါတယ်။စံသက်ယုံလောက်ဆိုရင်တော့တန်ရောက်မှုနည်းပါသေးတယ်။ဥဒုရသည်ပြောင်းလဲမှုကိုထိန်းနိုင်ဖို့ဘလောက်မြန်မြန်ချက်ထွင်လောက်ဆောင်ဖို့လိုမလဲ။တခါတလေကြတော့စိတ်ကူးအစ်စ်တွေအကောင့်တွေပေါ်နိုင်ကြောင်းလက်တွေ့ပြနိုင်ယုံလောက်ဆောင်ကြပြီးပုံမှန်စနစ်လည်ပတ်နိုင်ဖို့အများကြီးဆက်လုပ်ဖို့လိုပါတယ်။တခါလောက်စံသက်လောက်ပြအောင်နဲ့ပြီးသွားမှာမဟုတ်ပါဘူး။
လော့စ်အန်ဂျလိစ်မြို့နဲ့စင်ကာပူနိုင်ငံကလှေစိတ်နှစ်ခုမှာစံသက်လောက်ကင်နေတာဖြစ်ပါတယ်။ဒီစစ်စစ်အတိုင်းဆိုရင်တနစ်ကိုလေတူတဲကကာဗွန်ဒိုင်အောက်ဆိုက်တန်ဂျေ30ဘီလီယံလောက်ဖယ်ရှားနိုင်ဖို့အတွက်ဆိုရင်ဒီလိုစက်ရုံမျိုးအခု1800ဆောက်ဖို့လိုမဲ့အကြောင်းသူတေသီတွေကပြောပါလေ
Almost all these ideas also have side effects.
စက်ကူးနဲ့အကောင့်ထဲပေါ်နိုင်တဲ့အရာအားလုံးနှီးပါမှာဘေးထွက်ဆိုးကျိုးရှိကြပါတယ်။ဒီဖြစ်စဉ်ရဲ့ဘေးထွက်ဆိုးကျိုးကိုကျွန်တော်တို့သေချာမသိသေးပါဘူး။အများပြည်သူလက်ခံမခံလဲမသိပါဘူး။နောက်ပြီးဒါကသဘာဝကိုလွန်ဆန်နေတာပါ။ဥဒုရသည်ပြောင်းလဲမှုကသဘာဝတရားကိုပြောင်းလဲနေပါတယ်။အခုကနောက်တစ်မျိုးပြောင်းလဲဖို့လုပ်နေတာပါ။ဒီဘော်ပြည်သူတွေလက်မခံတဲ့တုံ့ပြန်မှုရနိုင်ပြီးတခြားစိတ်ကူးတွေကိုလည်းလက်တွေ့စမ်းသပ်ကြည့်ဖို့လှုံ့ဆော်ရအောင်ပါ
။ကမ္ဘာပေါ်မှာတစ်နှစ်ကိုကာဗွန်ဒိုင်အောက်ဆိုက်တန်ငွေတန်ချိန်39ဘီလီယံလောက်လေထုထဲမှာထွက်နေတာဖြစ်ပါလိမ့်ရှင်
။မဲ့ဤတန်စင်တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုတော့ VOE ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုနားဆင်ကြည့်ရှုချင်ရမှာဖြစ်ပါတယ်။ဆူဒန်နိုင်ငံမှာစစ်ဗိုလ်ချုပ်ကြီးနှစ်ဦးကြားဖြစ်နေတဲ့စစ်ပွဲဟာအမေရိကန်နဲ့ရုရှားတို့ရဲ့တဆင့်ကန်စစ်ပွဲဖြစ်တယ်လို့သုံးသပ်သူတချို့ကကောက်ချက်ဆွဲပါတယ်။ဒါဟုတ်မှန်ပါသလား။အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင
်။ဆူဒန်နိုင်ငံမှာအပြစ်ခတ်ရက်စဲရေးကိုတက်တန်းတိုးထားပေမဲ့ပြိုင်မဲ့စစ်အုပ်စုနှစ်ခုကြားမှာစစ်မီးကပြင်းထန်နေစေဖြစ်ပါတယ်။ဒီလိုမျိုးစစ်မီးဖြစ်ပွားနေတာကိုရေရှည်ရပ်တန့်နိုင်ပြီးတော့တိုက်ခိုက်မှုတွေအဆုံးသတ်ဖို့အမေရိကန်ပြည်အောင်စုကဆူဒန်ရဲ့အင်းနီချင်းနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေပါတယ်။ဒါပေမဲ့ပူးပေါင်းကြံစည်မှုလို့အွန်လိုင်းမှာ tracking ထုတ်သူတွေကတော့အမေရိကန်ကိုဒီတိုက်ခိုက်မှုတွေအတွက်အပြစ်တင်နေတာပါ။ဥမာပါကစ္စတန်ကနိုင်ငံရေးသုံးသက်သူစာအိတ်ဇာအိတ်ဇာမန်ဟာမီကာဆိုရင်ဆူဒန်မှာကဗိုလ်ချုပ်ကြီးနှစ်ဦးကြားမှာပြည်ရင်းစစ်ဖြစ်နေုံမဟုတ်ဘဲနဲ့အမေရိကန်နဲ့ရုရှားကြားတဆင့်ငံစစ်ပွဲဖြစ်နေတာပါဆီးရီးယားမှာလုပ်နေသလိုပါပဲလို့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားပါတယ်ဒါမှပါတယ်ဆူဒန်ပြည်ပခတ်မှာအမေရိကန်ကတစ်ဖက်ဖက်ကိုထောက်ခံနေတယ်ဆိုတာအထောက်အထားမရှိပါဘူး Adel Fader Elbahan ဦးဆောင်တဲ့ဆူဒန်စစ်တပ်ကိုရုရှားကကြောတောက်နောက်ခံပေးထားတယ်လို့ဟာမစ်ကပြောပါတယ်။တကယ်ဆိုရင်မိုဟာမက်ဟမ်ဒန်ဒက်ဂလိုဦးဆောင်တဲ့ RSF တပ်ဖွဲ့ကိုရုရှားအစိုးရနဲ့ဆက်ဆက်တဲ့ဝိုင်နာကျေးဇာတပ်ကကူညီနေတယ်ဆိုတာအထောက်အထားနဲ့ရှိပါတယ်။အဲ့ဒီမှာရွေရှားလေကြောင်းကာကွယ်ရေးစနစ်နဲ့ပကုံးတန်းဒုံးကျည်တွေလည်းပါတယ်လို့ဆိုပါတယ်။ဆူဒန်မှာလှုပ်ရှားနေတဲ့ဝိုင်နာတပ်ဖွဲ့တွေကဆူဒန်စစ်တပ်ကိုလက်နက်ပေးစစ်သားတွေနဲ့ပြည်သူစစ်တွေကိုစီရင်လေးကျင့်တင်တန်းပေးပြီးတော့ရွှေရင်းလောက်ပိုင်ခွင့်နဲ့လဲလှယ်ယူပါတယ်။အမေရိကန်ကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကလွဲလို့ဆူဒန်ကိုပေးထားတဲ့အထောက်ပံ့တွေကိုရပ်လိုက်တာပါ။ဒါ့အပြင်ဆူဒန်မှာရက်သားအုပ်ချုပ်ရေးပြန်ရရှိအောင်မူပေါင်းချမှတ်အကောင့်ထည့်ဖို့စူးစမ်းလှုပ်ဆောင်နေတာဖြစ်ပါတယ်ရှင်။
ဒီလိုမှားမှန်မသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မြန်မာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်တွေကို VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်တဲ့တပင်းကြီးတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click ကလောက်တချက်နဲ့ယုံနေကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အတန်ရဲ့2023ခုနှစ်မေလ23ရက်စနေနေ့မနက်ခင်းစီစဉ်တွေကိုလှိုင်းထိုမီတာ24.50 လှိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြိုက်ခင်မှာတော့သုတဆုံလင်း American တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းဖတ်စဉ်ကဏ္ဍတို့ကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါရှင်။စစ်တပ်အာဏာသိမ်းပြီးနှစ်နှစ်အကြာမြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးအပါအဝင်လူ့အခွင့်အရေးအခြေအနေတွေအဖက်ဖက်ကဆုတ်ယုတ်ချဆင်းလာတယ်လို့ကုလသမဂ္ဂနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုပါတယ်။အာဏာသိမ်းမှုနှစ်နှစ်အတွင်းဘလို့အခြေအနေအပြောင်းလဲတွေကိုအမျိုးသမီးတွေအဓိကကြုံတွေ့ချရပါတယ်လေ။ဘလို့မျှော်လင့်ချက်ခံယူချက်တွေနဲ့ရင်ဆိုင်ဖြတ်သန်းနေကြပါတယ်လေ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးစူးစီးတင်ဆက်ထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
စစ်တပ်ကရဲသားစုရောက်ကိုဖယ်ရှားပြီးပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်တွေနဲ့လူငယ်တွေရဲ့ဘဝအိမ်မက်တွေကိုရိုက်ချိုးအာဏာသိမ်းယူခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားခဲ့ပါပြီ။အမျိုးသမီးအမျိုးသားလူငယ်ကလေးငယ်အရွယ်ဆုံးပြည်သူလူထုတွေရဲ့ဘဝတွေဒီနှစ်နှစ်အတွင်းမှာသတိသာသာပြောင်းလဲသွားခဲ့တာပါ။ဖမ်းဆီးထိန်းသိမ်းခံရတာ၊နှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံရတာကြီးရွာတွေမိရှုခံရတာစာတင်ချောင်းတွေပါမချမ်းကုန်းချောင်းလေချောင်းကနေတိုက်ခတ်ခံရတဲ့ဖြစ်ရပ်တွေနိုင်ငံဒေသအနှံ့ကြုံခဲ့ကြရသလိုအရက်သားထိခိုက်ဒေဆုံမှုထောင်ထဲချီရှိခဲ့ပါတယ်အာနာသိမှုနှစ်နှစ်အတွင်းဒီလိုဆိုးရတဲ့လူသားပေးထုတ်ကတွေကိုခါးစီခံကြရသူတွေထဲမှာအမျိုးသမီးတွေထိတ်ဆုံးကပါပါတယ်
ဒီနှစ်အတွင်းမှာကလုံးဝဒီအမျိုးသမီးတွေကလောက်ကဆက်တောင်းနေကြတပါတနာစစ်ပွဲရေးဆိုလို့ရှိရင်မလောက်ကဆက်တောင်းနိုင်တော့ဘူးတချို့ဒီအမျိုးသမီးတွေဆိုလို့ရှိရင်သူတို့ပိုင်ဆိုင်ထားတဲ့အိမ်တွေဆိုလို့ရှိရင်လက်နေကြီးကြလို့မိအိမ်ထဲပါရတာရှိတယ်လို့စီကောင်စီကနေပြီးတော့မှတမီရွယ်ချက်ရှိရှိဖြစ်စည်းအကုန်လုံးဖြစ်စည်းလိုက်တာမျိုးပေါ့နော်ဟိုအိမ်တွေလည်းမရရဆရာရှိအောင်ဖြစ်စည်းတာမျိုးမိရှုတာမျိုးတမီတကာလောက်တာမျိုးတွေရှိတယ်ပေါ့เนาะဆိုတော့ဟိုဒီလိုမျိုးလောက်တော့သူတို့ကအေကိုလည်းပြန်ဆက်မရှိဘူးတချို့အေတွေမှပြန်ဆက်ရှိရင်တော့မှပြန်လောက်ကန်စားတောင်းလို့ရတဲ့အနေထားမျိုးမှလည်းအခြေအနေမပေးတော့ဘူးပေါ့เนาะဆိုတော့ဟိုဒါကတော်တော်လေးဆိုးရတဲ့အခြေအနေတစ်ခုလို့ပြောလို့ရတယ်ပေါ့เนา
ะဒါတော့အာနာသိမှုနောက်ပိုင်းလက်နက်ကန်ပြပခါတွေပြင်းထန်လာနေတဲ့ကယင်ဒီဒေသကအမျိုးသမီးတွေရဲ့အခြေအနေတချို့ကိုကယင်ဒီအမျိုးသမီးအစည်းအရုံးတွေးရမှုနဲ့မော်ဖရင်းမြာကပြောပြသွားတာပါကရင်ဒေသအပါအဝင်ကရင်ချင်းကချင်းစတဲ့တိုင်းဒေသဒေသတွေနဲ့အရင်ကလက်နက်ကန်ပြပခါတွေမရှိခဲ့ဘူးတဲ့မြန်မာနိုင်ငံအလယ်ပိုင်းဒေသတွေမှာပါအကြမ်းဖက်တိုက်ခတ်မှုတွေပိုမိုပြင်းထန်ကျယ်ပြန့်လာခဲ့တယ်လို့အာဏာသိမ်းမှုနောက်ပိုင်းစစ်ပြေးဒုက္ခတွေတသန်းခွဲကျော်ထိတိုးလာတယ်လို့လူ့ခွင့်ရေးအဖွဲ့တွေကလည်းထောက်ပြထားပါတယ်။ဒီထဲမှာလည်းအများစုကအမျိုးသမီးနဲ့ကလေးငယ်တွေပါ။ဆရာနာသိမ်းမှုကြောင့်ဘဝတွေစောက်ထိုးမိုးမျောပြောင်းလဲသွားခဲ့ရတဲ့သူတွေထဲမှာ CDM စစ်သားမိသားစုတွေလည်းပါပါတယ်။စီအိုချိုရေးကိုအကြမ်းဖက်နည်းနဲ့ဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်လို့အသက်အန္တရာယ်စိုးရိမ်ရတဲ့အထိချင်းချောက်မှုတွေကြုံခဲ့ရတယ်လို့ CDM စစ်သားစနီးတဲ့တူဖြစ်တဲ့မဆုသက်ကပြောပါရယ်။ချင်းမက်မထားတဲ့အပြောင်းလဲတွေကြုံခဲ့ရတာလို့သူကပြောပြပါရယ်
။အစဆက်ကချင်းအာနာတိန်းတာတရက်နှစ်ရက်ကလာအဲ့လောက်ကြီးထိဖြစ်မယ်လို့မထင်ဘူးပေါ့နော်။အဲနောက်တဖြည်းဖြည်းနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်လာတဲ့အခါမှာအဲကျွန်မအမျိုးသားကိုလည်းကျွန်မဒီစစ်တပ်ကနေမရှိစေချင်ပေါ့နော်။ရှိစေခြင်းတဲ့အခါမျိုးမှာသူတို့ကလည်းလုံးဝကိုဘယ်လိုပြောရမလဲအဲ့လိုမျိုးစစ်တပ်ကလည်းလွယ်လွယ်နဲ့ထွက်လို့ရတဲ့အမျိုးမဟုတ်ဘူးပေါ့နော်မဟုတ်တဲ့အခါကျတော့ကျွန်တော်တို့ဒီဘဝတစ်ခုလုံးရင်းရမယ့်အနေအထားမျိုးကိုရောက်ရှိတာတယ်ပေါ့နော်ဒီ CDM ပေါ့နော် CDM ပေါ့ဒီစစ်တပ်ထဲကနေပြီးတော့ထွက်ခဲ့ထွက်လာခဲ့တယ်ထွက်လာခဲ့တဲ့အခါမှာပါရဆိုတော့ချင်းချောက်မှုတွေပထမအဆုံးအနေနဲ့အရန်ခက်ခဲရတယ်ဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ဖို့ရကျွန်တော်ကမှလည်းအတကြီးရမိပါရဲ့ရှိရမိသားစုရှိရပေါ့နော်အဲဆိုဒီလူတွေကိုနှောက်ရက်ဖြစ်စီမာတွေကြောက်တာပေါ့နော်အဲနောက်ပြီးတော့ကိုအမျိုးသားရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်တော့ပေါ့နော်အဲဆိုတဲ့အခါမျိုးကျတော့ထွက်လာပြီးဟေ့ဆိုကနေကဖုန်းကြီးစတက်ကဖုန်းကြီးတောက်လျှောက်ဆက်တာမျိုးအဲအဲ့လိုမျိုးပေါ့နော်ဒီ live မေးတာမျိုးအဲ့လိုမျိုးတွေခံရတယ်နောက်ပြီးတော့ဒီကိုမြင်ကိုရင်မှာမနေရတော့ဘူးပေါ့နော် လွတ်မြောက်တဲ့နေရာတွေကိုထွက်ပြေးရတယ်ပေါ့နော်ဒါရဲအကြီးမားအပြောင်းလဲပေါ့အဲ့အချိန်မှာကျွန်မကြအပြင်မှာအလုပ်လုပ်တဲ့အမျိုးသမီးတယောက်ဆိုကျွန်မ career ကြီးဆုံးရှုံးရတယ်ပေါ့ကျွန်မအလုပ်ဒီကျမရဲ့လစာတွေအကုန်ဆုံးရှုံးရတယ်ပေါ့နော်ဒါတွေကကြိုးမတွက်ထားဘူးလားဆိုကြိုးတွက်ထားတဲ့အရာတွေပဲဒါမဲ့ဒီလမ်းကိုပဲကျမတို့ရွေးချယ်ရတော့မှာဖြစ်တဲ့အတွက်ဆုံးဆုံးရှုံးရလဲဆုံးလုံးရလဲကိစ္စမရှိဘူးဆိုပြီးတော့လုပ်ခဲ့ကြရတယ်ပေါ့နော
်သူတို့မိသားစုလိုပဲစစ်ဖနက်အောင်မှမနေချင်လို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့တက်မတော်သားမိသားစုတွေအများပြားရှိနေပြီးစစ်တပ်တောက်တိုင်ဘဝအရောက်မခံမဲနဲ့ကောင်းရောင်းကောင်းဝယ်လှုပ်ရှားရင်းနဲ့စီအုပ်ချုပ်ရေးကိုဆက်လက်တော်လှန်နေကြတယ်လို့လည်းမဆုသစ်ကပြောပါရယ်။အနာသိန်းစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်အမျိုးသမီးတွေအပါအဝင်ပြည်သူလူထုတရက်လုံးရဲ့စာဝတ်နေရေး၊ပညာရေး၊ကျန်းမာရေး၊လုံခြုံရေးစသဖြင့်အခြေအနေတွေကတော့နှစ်နှစ်အတွင်းမှာအဖက်ဖက်ကတည်တည်တသာဆုတ်ယုတ်ကျဆင်းလာခဲ့တယ်လို့အမျိုးသမီးရေးတက်ကြွလှူရှားသူမခင်လေးကပြောပါရယ
်။အနာသိန်းနှစ်နှစ်ပြည့်ပြီးတဲ့နောက်မှာတော့ကျမတို့အမျိုးသမီးတွေရဲ့ရေဘူးကပေါ့နော်ခြုံပြီးတော့အခြေအနေကိုပြောရမယ်ဆိုရင်တော့တိုင်းပြည်မှာရှိတဲ့အခြားသောတိုင်းသူပြည်သားတွေနဲ့အတူတူပဲပေါ့ပို့ပြီးတော့เนาะဒုက္ခတွေနဲ့ပဲကြုံနေရတယ်ပို့ပြီးတော့ဆိုးဝါးတဲ့တဲ့ဆိုးဝါးတဲ့ဒုက္ခမျိုးစုံကိုရင်ဆိုင်နေရတယ်နောက်အထူးသဖြင့်တော့အမျိုးသမီးများပေါ့အကြမ်းဖက်မှုပေါ့เนาะအမျိုးသမီးများပေါ့အကြမ်းဖက်မှုကပို့ပြီးတော့ဆိုးဆိုးဝါးဝါးပို့ဖြစ်ပေါ်လာတယ်အဲအာနာသိန်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေထောင်တွင်းမှာเนาะစစ်ကြောရေးစခန်းတွေမှာနောက်ပြီးတော့ဟိုရက်ရွာတွေထဲမှာမထင်တလို့လွယ်လင်းတကူပဲပေါ့เนาะမရင်းကျင်တာတက်ဖြတ်တာစော်ကားတာတွေကလည်းအဆုံရှိနေတယ်နောက်တစ်ခုကတာမန်ချီနေမှာဆိုရင်လည်းကျမတို့အမျိုးသမီးတွေဟာရိုးရိုးတာမန်ပေါ့နိုင်ငံရေးနဲ့မပတ်သက်ဘူးဆိုတဲ့အမျိုးသမီးတွေတောင်မှလောက်ကင်ခွန်းလန်းနေရှာပါလာတယ်အဲ့ဒီခါကျတော့သူကနေဆက်ဖြတ်ကျော်ပြီးတော့အလုတ်ကင်တွေလောက်ရတယ်အဲ့လိုလုတ်တဲ့အခါမှာလည်းအခြားတိုင်းပြည်ကိုထွက်ပြီးလောက်ရတဲ့အခါမှာသူတို့ကလူကုန်ကူးမှုပြဿနာတွေနဲ့ရင်ဆိုင်ရတယ်အဲ့လိုပြဿနာတွေကိုလည်းဝိုင်းဝန်းကူညီဖြေရှင်းပြီးတော့ဆောင်ရွက်ပေးဖို့အခွင့်ဟိုအကူအညီတောင်းတော့လဲဆောင်ရွက်ပေးနိုင်မယ့်အခြေအနေမျိုးမှလည်းမရှိဘူးအဲ့တော့ခြုံပြီးတော့ပြောရမယ်ဆိုတော့ကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့အခွင့်အရေးကမျိုးသမီးတွေရဲ့ကျန်းမာရေးအစတက်ဖြစ်ပေါ့နော်ပညာရေးသူတို့ရဲ့ဘဝလုံခြုံရေးတွေဟာအင်မတန်မှဆိုးရွားတဲ့အခြေအနေကိုရောက်နေတယ်လို့ကျွန်မပြောလို့ရပါတယ
်။အာဏာသိမ်းမှုကြောင့်ဘဝတွေဆုံးရှုံးပြီးအနာဂတ်ရည်မှန်းချက်အိမ်မက်တွေပြက်ခရတဲ့သူအများအများရှိတာမှာအနာဂတ်မျိုးဆက်လူငယ်တွေကတော့ဆုံးရှုံးနေတာမှအဆိုးဆုံးလို့ဆိုရမှာပါ။ငွေကလေးကပညာရေးစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာအမျိုးသားတွေထဲနေကြနေတဲ့အမျိုးသမီးလူငယ်တွေဆိုရင်တော့ဆုံးရှုံးနေတာမှကပိုလို့တောင်ကြီးမာတယ်လို့စီယောနာရှင်စန့်ကြီးလှူရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတက်ကြွာလှူရှားသူမတ်အစတာဆီနိုကပြောပါတယ
်ကျမရဲ့တကူကြီးအရဆိုလို့ရှိရင်လည်းအရင်တုန်းကဒါ PhD ဆက်ဖို့အတွက်ပါစဉ်းစားခဲ့တဲ့သူဖြစ်တယ်ဒါပေမဲ့လို့လည်းအခုချိန်မှာဆိုလို့ရှိရင်ဒါကျမအတွက်ကဒီအိမ်မက်ကိုပေါ့နော်ဟိုဖြောက်ရမလားဒါမှမဟုတ်လို့ရှိရင်လည်းဘာဆက်လုပ်ရမလဲဆိုတဲ့အရာကတော်တော်လေးဟိုဝေဝါးတဲ့အချင်းချင်းဖြစ်တာပေါ့လေနော်ဆိုတော့အတမျိုးကျမလိုမျိုးကြုံရတဲ့လူတွေအများများရှိမယ်ကျမထပ်ပို့ဆိုးပြီးတော့မှခုနလိုအခြေအနေခင်းချင်းရပေါ့နော်အာဘာမှမပြင်ဆင်ရသေးတယ်ကျမတို့လူငယ်မျိုးတပည့်ငယ်တွေလည်းအများများရှိပါတယ်ဒီလိုမျိုးပညာရေးမှဆိုလို့ရှိရင်လည်းကျမတို့ဟိုနေ့မတက်လိုက်ရသေးတဲ့အခြေအနေပေါ့နော်ဆုံးခန်းတိုင်မှုမပြောနဲ့ကျမတို့စတာမစလိုက်ရတဲ့ကျမတို့လူငယ်တွေဒါတွေကိုကျမအမတန်ဟိုမှစိတ်မကောင်းဖြစ်ရတယ်နောက်ပြီးတော့မှလုပ်ငန်းအကြောင်းတော့ပြီးပါရဲ့ဒါပေမဲ့လုပ်ငန်းခွင်အတွေ့အကြုံကိုကျမတို့သူ့ရဲ့ထိုက်တဲ့တဲ့အရွယ်မှာမရလိုက်တဲ့ကျမတို့လူငယ်အမျိုးသမီးတွေပေါ့နော်ဒါတွေကကြတော့ဟိုနောက်ပိုင်းမှာဒီလူငယ်အမျိုးသမီးဖွံ့ဖြိုးရေးကိုလှုပ်တဲ့အခါမှာဆိုလို့ရှိရင်ကျမတို့အတွက်ဒါစိုးရင်ရတဲ့အခြေအနေတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်တယ်ဒီလိုမျိုးကလူအများဆုံးပါဝင်နေတဲ့အသက်အရွယ် range တွေကပညာရေးကိုမပြင်ဆင်ထားနိုင်သေးတဲ့အမျိုးသမီးငယ်တွေလုပ်ငန်းကိုင်ကန်းပေါ်အတွက်ကိုဘာမှအတွေ့အကြုံမယူထားရသေးတဲ့လူတွေအတွက်ကျွမ်းအနေနဲ့တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ
်ဒီလိုစိတ်မကောင်းစရာဆုပ်ယုပ်မှုတွေရှိခဲ့ပေမဲ့လည်းတစ်ဖက်မှာနှွေဦးဒေါ်လာရေးကနေတံမိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေနဲ့ရင့်ကျက်မှုတွေကိုလူငယ်တွေရခဲ့ကြပြီးဒေါ်လာရေးအောင်မြင်ဖို့ခြေလှမ်းတွေနဲ့ခွန်အားတွေဖြစ်ခဲ့တယ်လို့လည်းမတ်စတာစီနိုကပြောပါရယ်အမျိုးသမီးတွေအများပြားပါဝင်တဲ့ဒီနေ့နှွေဦးဒေါ်လာရေးလူလူလှူရှာမှုတွေဟာအာဏာရှင်စနစ်အမြင့်ဖြတ်ဖို့တည်းမဟုတ်ပဲလိမ့်မိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေကိုပါတဘာတည်းတိုက်ဖြတ်သွားရမယ်ဒေါ်လာရေးတစ်ခုဖြစ်တယ်လို့မတ်စတာစီနိုကပြောပါရယ်
ကျမတို့အခုဒီကာလကဒါခေပြောင်းဒေါ်လာရေးတခုလည်းဖြစ်တယ်ခေပြောင်းဒေါ်လာရေးဆိုတာကဒီ facet ဝါဒကနေပြီးတော့ပေါ့နော် facet ဝါဒအနေရဲ့ဒီဝိသေသလက္ခဏာတွေဖြစ်တဲ့ဒါအာနာရှင်စနစ်တို့နော်ဘိုထိန်ကျုပ်အချုပ်ကိုင်မှုစနစ်တို့ပြီးတော့စေဝါဒအစစ်အာနာရှင်စနစ်အစွန်ရောက်အမျိုးသားရင်းနဲ့ဒါဘူဇာလူတန်းစားစနစ်ဆိုတာမျိုးတွေကိုကျမတို့တပါးတိုက်ဖြစ်နေကြတာဖြစ်တယ်ဆိုတော့အမျိုးသမီးတွေကိုဖိနှိပ်ခြင်းအာ နေရာမပေးခြင်းဆိုတာကလည်းဒါဖက်ဆစ်ဝါဒရဲ့ဝိသေသလက္ခဏာတွေထဲကတစ်ခုဖြစ်တယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်ခေပြောင်းတော်လိုင်းရေးဒီဖက်ဆစ်ဝါဒကိုကျွန်တော်အမြင့်ဖြစ်တော်လိုင်းမယ်လို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်ကိုယ်တိုင်မှာရှိတယ်။ဒါလိမ်ပိုင်းဆိုင်ရာအရာခွဲခြားဆက်ဆံမှုတွေကိုကျွန်တော်အနေနဲ့ဒါတကူရည်အရာပြောင်းလဲဖို့လိုအပ်တယ်ပေါ့နော်။ဒီတော့ကြောင့်မလို့ကိုယ့်ရဲ့ပါဝင်မှုကိုလုံးဝကိုမလျှော့ချလိုက်ပါနဲ့။နောက်ပြီးတော့မှတခြားကျွန်တော်အမျိုးသားတွေအနေနဲ့လည်းဒါနော်တော့အမျိုးသမီးတွေပါဝင်မှုကိုဖယ်ကျင်ထားတာကဒါတစ်ဖက်ကကိုယ့်ရဲ့လုံနိုင်စွမ်းရည်တွေကိုရှော့ချလိုက်တာနဲ့အတူတူပဲအဲကိုအောင်မြင်နိုင်တဲ့လောက်ကိုအောင်မြင်ခွင့်မပေးလိုက်တာနဲ့အတူတူပဲဒီတော့ကြောင့်မလို့အမျိုးသမီးတွေပါဝင်ခွင့်ကိုလည်းကျွန်တော်အစွမ်းကုန်မြင့်တင်ကြဖို့အတွက်ဒီညနေပြီးတိုက်တော်လိုက်ပါတယ
်ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာပြည်သူလူထုရဲ့ပူပေါင်းပါဝင်မှုအားဟာဘယ်တော့မှမနဲ့မတူအောင်အရှိန်အဟုန်ကောင်းခဲ့တယ်လို့ပဲဒီလိုလူထုလို့ဆိုတဲ့နေရာမှာထက်ဝက်သောလူကြီးကအမျိုးသမီးတွေဖြစ်တယ်ဆိုတာကိုလည်းမှတ်ထားလို့မရပါဘူးဒါကြောင့်လူလူရဲ့ပူပေါင်းပါဝင်မှုလို့ပြောရင်အမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုကိုလစ်လူရှုထားလို့မရနိုင်ဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းမှအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ကျမခင်ပြူထွေးပါရှင
်အခုတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်အင်ဒီယားနာပြည်နယ်ဖော်ဝင်းမြို့ကဆရာဝန်ရဲ့လက်ထောက်အဆင့် Nurse Practitioner ဆရာကျော်သက်ဦးအကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်1996ခုနှစ်မှာအမေရိကကိုရွှေ့ပြောင်းခြေချခဲ့သူဒေါက်တာကျော်သက်ဦးဟာမိသားစုကိုငှဲ့ကွက်ပြီးဆရာဝန်ဘွဲ့ပြန်မယူတော့ဘဲ Nurse Practitioner တဦးအဖြစ်နဲ့မြန်မာပြည်ကရွှေ့ပြောင်းအခြေချသူထောင်နဲ့ချီကိုစေကူတာပေးနေသူဖြစ်ပါတယ်ကိုအောင်အောင်တင်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့အခြေချရွှေ့ပြောင်းလာကြသူတွေရဲ့ဆရာကျော်တယ်ဦးလည်းအပါဝင်ပါအမေရိကကိုဘယ်လိုရောက်လာတယ်ဆိုတဲ့အကြောင်းကိုအခုလို့သူကပြောပါတယ
်အာကျွန်တော်အမေရိကကို1999ခုနှစ်အကောင်လောက်မှာရောက်တာပေါ့နော်ပထမဆုံးစရောက်တော့ကတော့ကျွန်တော်မစ်မီရှိဂန်ပေါ့မီရှိဂန်စတိတ်ကအာဖလင့်ဆိုတဲ့မြို့လေးမှာပေါ့အဲဒီမှာအာပြီးတော့ကျွန်တော် 2004 ပေါ့နော် 2004အကောင်လုံးမှာကျွန်တော် following indiana ကိုပြောင်းလာ။ဟုတ်ပါဘာဖြစ်လို့
ပြောင်းလာ
ခဲ့တာလဲ။အဓိကကတော့ဟိုကိုကဗမာပြည်သားဆိုတော့ဗမာပြည်ကအစားအစာတို့ဗမာစကားပြောရတာတို့ငတ်တာပေါ့။ဟိုမှာတော့ဗမာမိသားစုကမရှိဘူးလေ။မရှိတဲ့အခါကျတော့ကိုကဟိုဗမာစကားလည်းမပြောရဘူးပေါ့နော်။နောက်တစ်ခုကပါလဲဆိုတော့ဗမာ community မရှိတဲ့အခါကျတော့ဗမာဆိုင်နေရလည်းမရှိဘူး။ဗမာစာလည်းစားရခဲ့တယ်။အဲ့တော့ကျွန်တော်တို့ကခဏခဏနှစ်ပတ်တစ်ခါသုံးပတ်တစ်ခါပေါ့နော်။ဖို့ဝင်ယူလာပြီးတော့ဈေးဝယ်ရတယ်။အပေါင်းအသင်းတွေတငယ်ချင်းတွေနဲ့စကားပြောပေါ့နော်။အတူတူ hang out လုပ်အဲ့လိုမျိုးနေလာကြဆိုနည်းနည်းနှစ်လေးကြာလာတဲ့ခါကျတော့မထူးပါဘူးဒီရွေးပြောင်းလာပြီးနေတိုင်းမှာပဲဆိုပြီးတော့ဒီရွေးကိုပြောင်းလာလိုက်တာ
။ဆေးပညာကိုဝါသနာပါသူဆရာကျော်တဲဦးဟာအမေရိကကိုရောက်တော့လဲဆေးပညာရက်နဲ့ပတ်သက်တဲ့အလုပ်ကိုသာလုပ်ခဲ့ပါတယ်။
အာကျွန်တော်ငငယ်လေးကဆေးပညာနဲ့ပတ်သက်ရောဝါသနာပါတယ်ပေါ့နော်ဆိုတော့အဲအကြောင်းကျွန်တော်ဟိုအပြင်မှာဆေးတက္ကသိုလ်တက်တယ်ဆေးတက္ကသိုလ်ပြီးတော့လုပ်တင်ဆောင်လုပ်နေတဲ့အချိန်မှာပဲ88ရေခင်းတဲ့ကြုံတော့ဟိုကျွန်တော်တို့တောက်ခုလာပေါ့နော်အမေရိကရောက်တော့လေကျွန်တော်စရောက်ကြရနေပြီးတော့ကျွန်တော်ဒီအာ emergency medical technician ပေါ့နော် training တက်ပြီးတော့မှကျွန်တော်ဒီကအဲ first for responders ပေါ့နော် ambulance မှာအလုပ်လုပ်ခဲ့တယ် ambulance service မှာအလုပ်လုပ်တယ်ပေါ့နော်အဲဒီကနေပြီးတော့အဲဒီ nursing school တက်တယ် nursing school ကနေပြီးတော့ nurse practitioner school တက်ပြီးတော့မှဆက်လုပ်လာပေါ့အဓိကတော့ပြောရမယ်ဆိုရင်တော့ငွေလေးရဝါသနာပါလာဒီဆေးပညာထဲမှာဆိုရင်တော့ဆေးနဲ့ပတ်သက်တဲ့အလုပ်ဆိုရင်တော့ကျွန်တော်အကုန်လုံးဝါသနာပါတယ်လေအဲတော့အကုန်လုံးဝါသနာပါရဲ့အတွက်ကြောင့်ပဲအမျိုးဆုံးလုပ်ခဲ့တာပေါ့
ဆရာဝန်နဲ့ nurse practitioner ဆရာဝန်လက်ထောက်အဆင့်ကွဲပြားပုံကိုအခုလိုရှင်းပြပါရစေ
။ဒီ family practice ပေါ့နော်။ဟိုစီကမ်းမာလူနာကြည့်တဲ့အလုပ်ကတော့ဟိုဆရာဝန်နဲ့ nurse practitioner နဲ့ကတိတ်မကွာလောက်။ဒါပေမဲ့ nurse practitioner ကကျတော့ဟို unlimited license ဆိုမဟုတ်ဘူး limited license ပေါ့ကန့်သက်ချက်ရှိတယ်ပေါ့နော်။ကန့်သက်ချက်ရှိတယ်ဆိုတာကျွန်တော်တို့ရဲ့ charting ပေါ့ကျွန်တော်တို့ကြည့်တဲ့လူနာရဲ့ကျွန်တော်တို့ document လုတ်ထားတာရဲ့900ခန်းလုံးပေါ့နော်ကိုကျွန်တော်တို့ရဲ့ patronage physician ဆိုတာရှိတယ်ကျွန်တော်တို့ကဆရာဝန်တယောက်နဲ့ဟိုတွေ့ထားရတယ်ပေါ့နော် ကျွန်တော်နဲ့တွေ့လူကနေပြီးကျွန်တော်တို့လူများကြည့်ရလူရဲ့900ခန်းလုံးကိုသူကပြန်ပြီး review ပြန်လုပ်တယ်ပေါ့ပြန်ကြည့်တယ်ပေါ့နော်ပြန်ကြည့်ပြီးတော့ကျွန်တော်တို့ရဲ့ competency ပေါ့နော်ကျွန်တော်တို့ဘယ်လောက်ထိလုံနိုင်တယ်လဲမလုံနိုင်ဘူးလဲဆိုတော့သူကပြန်ပြီးတော့မှသုံးသပ်ရတာပေါ့နော်ဆိုတော့အဲ့ဒီတကူအဲ့ဒီဆရာဝန်နဲ့ကျွန်တော်တို့နေရာမိုင်90အတွင်းမှာရှိရမယ်ပေါ့ကျွန်တော်တို့ practice လုပ်တဲ့နေရာနဲ့အဲ့ဒီဆရာဝန်ရှိတဲ့နေရာနဲ့မိုင်90အတွင်းမှာရှိရမယ်အဲ့ဒီဟာလွယ်လို့ရှိရင်စီကန်းမှာလောက်တာတော့ကန်တက်ချက်တော့တိတ်မရှိလောက
်ဒီနေ့တာအတွက်စီကန်းကိုရောက်လာတဲ့အခါမှာဘာတွေလုပ်ရလဲဆိုတာကိုအခုလို့ပြောပြပါရစေစီကန်းအတူထိုင်တခြားဆရာဝန်တွေနဲ့အတူလူနာတွေကိုကြည့်ရတယ်လို့ဆိုပါတယ်
ကျွန်တော်ကပရမောက်ဆေးရဆရောက်ပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေ့လူနာဘယ်နှစ်ယောက်စကေဂျူးလုပ်ထားလဲပေါ့နော်အပိုင်မဲ့လုပ်ထားတယ်လေလူနာတွေကဘယ်လူနာတွေကဘာယောဂါရှိတယ်ဘယ်လူနာတွေနဲ့ပတ်သက်ပြီးတော့မှဘာအကြောင်းအရာတွေကိုကကြိုပြီးတော့သိထားရမယ်ဆိုတော့ဥစ္စာအရင်ကြည့်လိုက်တာပေါ့ဟိုကြည့်လိုက်ပြီးတဲ့အခါကျတော့မှလူနာရောက်တဲ့အခါကျတော့ရှင်လူနာစကြည့်တာပေါ့နော်ဒီမှာတော့ကျွန်တော်တို့စီကမ်းမှာတော့provider ပေါ့เนาะအခုလောလောဆယ်တော့3ယောက်ရှိတယ်ပေါ့เนาะ3ယောက်ရှိတယ်ဟိုဟာကျွန်တော်ကတော့ပမာဆိုရဲကြာပမာစကားပြောရတယ်ဆိုတော့ကျွန်တော်ရဲ့လူနာကတော့80ရာခိုင်နှုန်းလောက်ကပမာပြည်သားပဲပေါ့เนาะဟိုဟာပြည်သားကြီးပေါ့ကျန်တဲ့20ရာခိုင်နှုန်းလောက်ကတခြားနိုင်ငံသားကြီးပေါ့စုစုပေါင်းကျွန်တော်စီမှာစီးကမ်းမှာလူနာ1000လောက်ရှိတယ်ဆိုတော့1000ရဲ့40ရာခိုင်နှုန်းလောက်ဆိုတော့ဟိုလောက်ပေါ့3000 4000လောက်ပဲရှိမှာပမာလူနာဟုတ်ကဲ့
မိသားစုကိုငဲ့ပြီးတော့ငွေကုန်အချိန်ပူပေးရတဲ့ဆရာဝန်ဘွဲ့ကိုပြန်မယူတော့ပဲ nurse practitioner အဖြစ်သာရွေးချယ်ခဲ့တဲ့အကြောင်းကိုလည်းသူကအခုလိုပြောပါတယ
်ဟိုကျွန်တော်က nurse practitioner တက်တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်ရဲ့တွေ့ကြုံရပဲပြောမယ်ဆိုရင်တော့အလုပ်လုပ်နေနေတက်လို့ရတယ်ပေါ့နော်ကျွန်တော် RN ဖြစ်သွားပါတော့ register nurse ကနေပြီးတော့ဟို nurse practitioner တက်တဲ့အချိန်မှာကျွန်တော်အဲ့ဒီအလုပ်ကိုလည်းလုပ်နေတယ်ဝင်ငွေတစ်ခုလည်းရှိတယ်နောက်ပြီးမိသားစုကိုလည်းကိုကဟိုကြီးစုဆောင်ရှောက်လို့ရတယ်။နောက်ကြောင်းလဲတစ်ခါရက်တက်လို့ရတယ်။နည်းနည်းတော့ဟိုကြောင်းလဲတက်တယ်လှုပ်လဲလှုပ်တယ်ဆိုရင်နည်းနည်းတော့ပို့ပြီးတော့မှတော့ဟိုပို့ပြီးတော့နည်းနည်းတော့ပြန်မှန်းတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဟိုချိန်နေလည်းမပြတ်ဘဲနဲ့လှုပ်လို့ရတယ်ပေါ့။နောက်တစ်ခုကအချိန်တူတယ်ပေါ့နော်။အချိန်ကကျွန်တော်တို့ကအခုက next petition ကကျွန်တော် 3 နှစ်တက်တယ်ပေါ့နော်။ဟို bachelor ပြီးသွားတဲ့အချိန်မှာပေါ့နော်။ 3 နှစ်တက်တယ်ပြီးသွားလို့ရှိရင်ပြီးပေါ့နော်။ဟိုဆရာဝန်တက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကမလုပ်ရမလဲဆိုတော့ကျွန်တော် MCAT အရင်ဖြေရမှာဖြေပြီးတော့အောင်သွားတယ်ဆိုလို့ရှိရင်ကျွန်တော်နောက်ထပ်6နှစ်တက်ရမှာအဲ6နှစ်လုံးလုံးကကျွန်တော် full time တက်ရမှာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အလုပ်လုပ်ဖို့ဆိုတာအင်တာခက်ခဲရှိတယ်မိသားစုကိုကျွန်တော်ကြီးစုနိုင်မှုမရှိဘူးပေါ့နော်နောက်ပြီးအဲ6နှစ်တက်ပြီးတဲ့အချိန်မှာလည်းကျွန်တော်အကျွေးတွေအများကြီးတက်မှာ
ဘာသာစကားအခက်ခဲကြောင့် 4A မျိုးကမြန်မာခြေချနေသူတော်တော်များများစေကမ်းမှာကြည်ပေးရတဲ့အကြောင်းလဲသူကအခုလို့ပြောပါတယ်
ဒီမှာတော့ဒီမှာဟိုလူငါတွေအများစုလာကြတာကတော့ကိုယ်ဘာသာစကားနဲ့ပြောနိုင်လို့ပေါ့နော်ဘာသာစကားနဲ့ပြောနိုင်တခြားနေရာသွားလို့ရှိရင်တော့ဟိုဘာသာပြန်ရှားအောင်မယ်ပေါ့နော်နောက်ပြီးတော့ဘာသာပြန်ရှားအောင်မယ်ဆိုတော့ဟိုကိုယ်ကပြောရတဲ့နေရာမှာအခက်အခဲရှိသလိုကိုယ်ပြန်ပြောမှဆရာဝန်တွေဘာလဲပြန်ရှင်းပြတဲ့အခါမှာလည်းကိုယ်ကနားလည်နိုင်မှုအခက်တယ်လေဒီစည်းကမ်းမှာတော့ဘာသာစကား3-4မျိုးလောက်ပြောလို့ရတယ်အဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကရင်လူပြောတတ်တယ်ပေါ့နော်ဟိုဘိုးကရင်စကားကရင်ပေါ့နော်ပြောတတ်တယ်နောက်ပြီးတော့တခြားဘာသာစကားတွေလည်းအကုန်လုံးမတတ်သိတဲ့အောင်တော့မှနည်းနည်းပါးပါးတော့ပြောတတ်တယ်ပေါ့နော်ပြောတတ်တယ်ဆိုတော့သူတို့ကအဲ့ဒီအတွက်ကြောင့်လည်းဟိုခြေကမ်းမှာပမာပြီးသားရည်လူများများရလို့ထင်တာပဲ
ခုတော့သိပ္ပံနဲ့ဉာဏ်ပညာသတင်းဖတ်ဆင်ခန္ဓာကိုထုတ်လွှင့်ရမယ့်အလှည့်ရောက်ပါပြီ။စင်ကာပူနိုင်ငံမှာ2002ခုနှစ်ကစပြီးသုံးပြီးသားရေကိုပြန်လည်ပြုပြင်ထားတဲ့ New Water လို့ခေါ်တဲ့ပြန်လည်တန့်စင်သုံးရေကိုအများဆုံးရေဖြန့်ဝေရာမှာထည့်ပြီးတော့စမ်းသပ်ပေးဝေခဲ့တာပါ။ဒီရေကသုံးသူတွေအတွက်အန္တရာယ်ကင်းပါရဲ့လား။စင်ကာပူအလုသမဝန်ကြီးဌာန BND ရဲ့ကင်းရှင်ရေးဆိုင်ရာအရာရှိအင်ဂျင်နီယာဦးအင်းငိမ့်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
စင်ကာပူနိုင်ငံဆိုလို့ရှိရင်ပေါ့နော်ဒီကမ္ဘာပေါ်မှာရေအရင်းမြစ်ကိုစီမံခန့်ခွဲရတဲ့နေရာမှာစံပြမျိုးဖြစ်နေကြရပါတယ်ဆင်။ဒါပြီးတော့ရေနဲ့ပတ်သက်တဲ့ဉာဏ်ပညာတွေမှာလည်းတိုးတက်တယ်ဆိုတာလည်းအားလုံးကလက်ခံထားပါတယ်။ဆိုတော့ဒီစင်ကာပူကပေါ့နော် ရေကိုစီမံခန့်ခွဲတာနဲ့ပတ်သက်ပြီးတော့ဒီ new water လို့ခေါ်တဲ့ရေတုံးတာနဲ့ပတ်သက်ပြီးတော့သိတင်လို့ပါရှင
်စင်ကာပူကကျွန်းနိုင်ငံဆိုတဲ့အခါကျတော့သူတို့ကမှရေချိုအရင်းမြစ်မရှိတော့စင်ကာပူရေလိုအပ်ချက်ကတရက်ကိုကာလန်တန်းပေါင်း430ဆိုတဲ့အခါကျတော့အဲ့430ကိုဘလို့ကြောင်းလုပ်လဲဒီမှာသူတို့ရေအရင်းမြစ်စုပေါင်း၄ခုရှိပါတယ်ပထမတစ်ခုကမွေးမွေးကိုလုံးဝအလေလွတ်မဖြစ်အောင်ဒီပညာသုံးပြီးတော့လုပ်တယ်ဒုတိယအရင်းမြစ်ကမလေးရှားရေမလေးရှားရေကို2065ခုနှစ်မှာရောက်လို့ရှိရင်လုံးဝရပ်ပလိုက်တယ်နောက်ပြီးတော့ new water လို့ခေါ်တဲ့သုံးမိသားရေကိုပြန်ပြီးတန်းစင်သုံးတဲ့ရေအဲ့ဒါကိုအဓိကအားထားပါတယ်နောက်ဆုံးတစ်ခုကပင်လယ်ရေကိုကြိုချက်ပြီးတော့သုံးတဲ့ရေတော့အဓိကသူတို့ရေအရင်းမြစ်၄ခုရှိတယ
်ဒီ new water စနစ်ကလေးကိုနည်းနည်းပြောပြပေးပါစို့
သူတို့ new water ကိုပထမဆုံးစပြီးတော့လုံးလုံးကရွယ်တာကတော့အဓိကစက်မှုလုပ်ငန်းသုံးလို့ရွယ်တာဒါပေမဲ့နောက်ကြတော့ new water အလွန်တန့်နေတဲ့အတွက်ကြောင့်သုံးရည်အတွက်လည်းသုံးလို့ရတယ်ဆိုပြီးတော့သူတို့သုံးရည်တွေကိုထည့်ပြီးသုံးပါတယ်အဲ့တော့ new water ကဓာတ်ရိုက်သုံးတာမဟုတ်ဘူးသူစိတ်မထွက်လာတဲ့ new water တွေကိုရေလောင်ခံထဲကိုအရင်ပို့ပါတယ်ဒီလောင်ငန်ထဲမှာမိုးရေတွေနဲ့နီဝတာကိုရောလိုက်တယ်ရောပြီးတော့မှအဲ့ဒီရောပြီးသားရေကိုပြန်ပြီးတော့တန့်စင်ပါတယ်အခုကတော့မရီနာဘာရက်မှာဒီလိုတန့်စင်တယ်တန့်စင်ပြီးတော့မှရလာတဲ့ရေတွေကိုအီသွေးစစ်ပြီးတော့ဒွေတောက်ရေတုံးရေချင်းနဲ့ဖြန့်တာဖြစ်ပါတယ
်ဩဘယ်နဲ့ရခိုင်နှုံးလောက်ကိုလူတွေတုံးပါလဲဆရာ
သူကလောလောဆယ်နီဝတာတုံးတာက9ရခိုင်နှုံးမှရှိပါသေးတယ်ဒါပေမဲ့တဖြည်းဖြည်းနဲ့သူတို့နီဝတာတုံးဆွဲတာကိုညှင့်ပါတယ်365ခုနဲ့ရောက်လို့ရှိရင် new order ကို30ခန်းတုန်းကသုံးလို့ညွှန်းထားပါတယ်ဆရာ
။ဆရာ new order ကတကယ်ပဲတန့်စင်ပါလားဆရာ
။ new order ကအင်းရထွက်လာတဲ့ညီတွေအညီအစ်တွေကိုပြန်တန့်စင်ပြီးတော့မှသုံးရတာဆိုတော့သူတို့ကတကယ်လူတွေသုံးမလို့အနေကင်းတဲ့ရေရည်သွေးညှင့်တဲ့ရေတစ်ခုဖြစ်လာဖို့တို့တော့အများကြီးလုပ်ကြရပါတယ်။အဲ့ဒီမှာ WHO ကသတ်မှတ်ထားတဲ့စံနှုန်းတွေရှိတယ်။ဘာလဲလူသုံးတဲ့ရေတန့်စင်တဲ့စနစ်ကနောက်ပြီးတော့ထက်လာတဲ့ရေတွေကိုပြန်ပြီးတော့စစ်ဆေးရွာမယ်ဆိုတဲ့စနစ်ကနှစ်ထောင်နဲ့နှစ်ခုနှစ်ကစပြီးတော့အများပြည်သူသုံးတဲ့ရေတွေကို new water ဆန်းပြီးတော့လွတ်ခဲ့တယ်ပေါ့သိပ္ပံဆန်းတဲ့ရှင်ပေါင်း6000နဲ့5000တိသူတို့လွတ်ခဲ့ပါတယ်အဲ့ဒီ6000 5000က WHO ရဲ့လိုအပ်ချက်တွေနဲ့ညီဆန်းသက်စစ်ဆေးပြီးတော့အားလုံးအတူပြည့်ရပြီဆိုတော့မှတော်တာဖြစ်ပါတယ်အဲ့ဒီ new water သူတို့လူတွေပြန်ပြီးတော့သုံးနိုင်အောင်လို့လွတ်ခဲ့တဲ့အတွက်ကြောင့် PUE ဟာ PUE ဆိုတာဒီpublic utility ဘုတ်ပါသူကရေအတွက်အဓိကတောင်းခံထားတဲ့အဖွဲ့အစည်းအစိုးရအဖွဲ့အစည်းဖြစ်ပါတယ်။2009ခုနှစ်မှာ Stockholm Industry Water Award ကိုရခဲ့ပါတယ်။နားတကယ်ဆိုလို့ရှိရင်ဒီ new water ကိုလူသုံးရေဖြစ်ဖို့လို့ပြန်ပြီးစမ်းသပ်တဲ့အစီအမံဒီ WHO ရဲ့လိုအပ်ချက်တွေသူက2000လောက်ပို့ပြီးတော့စမ်းသပ်ခဲ့တာ
။ဒီ new water ကိုတန့်စင်တဲ့ပုံပေါ့နော်။ဒီကအညစ်အကြေးတွေကိုတန့်စင်ဖို့ဆိုတာလွယ်တော့မလွယ်ဘူးပေါ့နော်ဆရာဆရာအခုကလည်းတိတိကျကျလောက်ထားဆိုတာအဆင်စင်တွေကိုနည်းနည်းရှင်းပြပေးပါဆရာလူသုံးနိုင်တဲ့အဆင်ရောက်တဲ့ဒီဖြစ်အောင
်ပထမအိနေကထုတ်လိုက်တဲ့ညီတွေကိုသူအားလုံးစုလိုက်ပါတယ်ညီဝတာတန့်စင်တဲ့စက်ကိုပို့ပေးတယ်တဏ္ဍာကတော့ထုတ်တဲ့ညီတွေကိုစုရတာဆိုတော့ညီရတော်တော်များပါတယ်အဲ့ဒီညီတွေစုရတာကိုတော့ဒီမှာတော့ DVSS လို့ခေါ်ပါတယ်deep tunnel sewage system မြေမြေတဲ့အောက်မီတာ50လောက်မှာအဲ့ဒီပိုင်လိုင်းကိုပြေးပါတယ်။သင်္ဘောကတော့မြေအောက်တို့ utility ရေဆိုလို့ရှင်ရောက်ကွဲသွားတယ်။မီးချိုးဆိုလို့ရှင်လည်းရောက်ကွဲသွားတယ်။ယထာလန်းတွေကလည်းမြေအောက်ကွဲသွားတယ်ဆိုတော့မြေအောက်မှာထောက်ထားတဲ့လိုင်ကောင်းတွေတော်တော်ကိုများတယ်။ဆိုတော့အဲ့ဒီလိုင်ကောင်းတွေနဲ့တစ်ခုနဲ့တစ်ခုသွားပြီးတော့ clash မဖြစ်အောင်နောက်ရှေ့မဖြစ်အောင်ဆိုပြီးတော့အဲ့ဒီ deep water sewage system ကိုဟုတ်အောင်ဆောင်ရနေပြီးတော့မီတာ50အနယ်လောက်ကနေပြီးတယ်။ပြီးပြီးတော့အဲ့ဒီရေတွေကိုပထမအကျန်းစစ်လိုက်တယ်။အကျန်းစစ်တဲ့ဆေးရုံဒီမှာ၄ခု။အဲ့ဒီအကျန်းစစ်တဲ့ဆေးရုံမှာရေတွေကိုအရင်စစ်လိုက်တယ်။စစ်ပြီးတော့မှအဲ့ဒီရေအကျန်းတွေကိုတော့ new water ချက်တဲ့ဆေးရုံပို့တယ်။ချက်တဲ့ဆေးရုံကိုပို့ပြီးတဲ့အခါမှာသူကအဆင့်၄ဆင့်ရှိပါတယ်။ပထမက micro filtration micro filtration ဆိုတာရေထဲမှာပါလာတဲ့ခုနစပီးသားရေထဲမှာမှပါလာတဲ့အမှုန်အဖွားတွေကိုထပ်ပြီးတော့စစ်ပါတယ်။နောက်ပြီးတော့ reverse osmosis ဆိုတဲ့ system နဲ့ထပ်ပြီးတော့စစ်တယ်။စစ်ပြီးတော့ပါလာတဲ့ပုံမွားတွေကိုယောဂပုံမွားတွေအားလုံးပြောင်းဆိုပြီးတော့ ultraviolet ပြန်လုံလုံနေနဲ့ပိုးတွေပြောင်းလို့လုပ်ပါတယ်။အားလုံးရလာတဲ့ရေကိုမှစမ်းတဲ့ဆေးကိုပို့ပါတယ်။ရေဒီရေပြီးတန့်စင်ပြီလား ူတွေသုံးဖို့အတွက်အစဉ်နဲ့ဖြစ်ပြီးသားဆိုတော့စမ်းပါလေစမ်းပြီးတဲ့အခါကျတော့မှမိုးရေကန်မိုးရေတူလောင်ကန်ကြီးစိတ်ကိုပို့ပါလေအဲမိုးရေတူလောင်ကန်ထဲမှာမှမိုးရေတွေနဲ့ရောသွားပြီးတော့အဲ့ဒါကိုထပ်ပြီးတော့စစ်ပါလေလူသုံးဖို့အတွက်ကိုထပ်စစ်ပြီးတော့အခါကျတော့မှလူသုံးနဲ့ကြီးပိုက်ထဲကိုထည့်တာ
ဆရာဒီ new water ကိုစင်ကာပူဟိုဟာ data ကန်တွေကတကယ်စိတ်ချလက်ချတုံးကြပါလားဆရာ
โอเค new water ပြုတ်နေစနစ်ကတော်တော်အဆင်ပြေပါတယ်အဲ့ဒီမှာသုံးထားတဲ့ membrane စကားပေါ့အဲ့မှာသုံးထားတဲ့စကားတွေကဒီအရွယ်စားပြင်ဆိုလို့ရှိရင်အဲ့ဒီစကားတွေရဲ့အပေါက်ကလေးတွေနဲ့ဒီပိုးမွားတွေရဲ့အရွယ်စားနဲ့ရှင်လိုက်လို့ရှိရင်ပိုးမွားတွေကစကားအပေါက်ကလေးကတည်တည်လေးပဲဖြစ်ပြီးပိုးမွားတွေကဟိုဘောလုံးအောင်ကြီးဖြစ်တယ်ဘလိုနည်းနဲ့မှဒီထဲကိုတိုးပြီးတော့မဝင်နိုင်ဘူးနောက်ပြီးတော့သူကအဲ့ပိုးတွေကိုတစ်ခါထပ်ပြီးတော့တတ်လိုက်ကြည့်တယ်အဲ့ဒါပြင်အမုံမွားတွေပါလာတဲ့ဟာကိုအဆင့်5ဆင့်လောက်နဲ့ထပ်ပြီးတော့စစ်တယ်အဲ့ဒီခါကျတော့ဒီနောက်ဆုံးထွက်လာတဲ့ရေထဲမှာဘာမှမပွားတော့နောက်တစ်ခုကလူတွေသုံးဖို့အတွက်ဆိုလို့ရှိရင်ရေထဲမှာလိုအပ်တဲ့ mineral တွေလိုတယ်အဲ့ mineral တွေကိုလည်းသူကထပ်ပြီးတော့ထည့်ပုံပြီးတယ်ဆိုတော့ new water ဟာပမာန်ဒီရိုးရိုးတဘောကရေဆောက်လို့ရှိရင်ပို့ပြီးတော့တန့်စင်တယ်နောက်ပြီးတော့ကျမ်းမိုင်းနဲ့လည်းပို့ပြီးတော့ညီညွတ်ပါတယ်ဟုတ်တဘောရေထဲမှာကတဘောလျောက်ပါလာတဲ့ mineral ရဲ့ယောဂပုံမှောက်ရရှိနေနိုင်တယ်။အဲ့တော့တဘောရေထဲဆောက်လို့ရှိရင် new water တော့အကုန်လုံးအဲ့ဒီတဘောဟောပါလေဒီယောဂပုံမှောက်တွေလည်းအကုန်လုံးတန့်စင်ပြီးသားဖြစ်တယ်။လိုအပ်တဲ့ mineral လည်းအကုန်လုံးထည့်ပြီးသားဖြစ်တယ်ဆိုတော့ तू ကတဘောရေထဲဆောက်လို့ရှိရင်ပို့ပြီးတော့တတ်ပါလေ
။ဦးရင်းငယ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးမယ်။
သိပ္ပံနဲ့ဤပညာသတင်းဘတ်ဆင်ခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။စနေနေ့မနေ့ခင်အတွက်သတင်းဘတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကတင်ပြမှာဖြစ်ပါတယ
်။ဆိုင်ကလုန်းပုံတိုင်းမုခဟာတနင်္လာနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားတို့ကြားကုန်းတွင်ပိုင်းကိုဝင်လာမယ်လို့ခန့်မှန်းထားတဲ့အတွက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကပြင်ဆင်မှုတွေလုပ်နေပါတယ်။မြန်မာနိုင်ငံနဲ့ကမုံတိုင်းဝင်ရောက်လာချိန်မှာရခိုင်ပြည်နယ်ထဲမှာဆိုလေးတိုက်ခတ်နှုန်းကတနအီကိုမိုင်100ကနေ110နှုန်းထိတိုက်နိုင်တယ်လို့မိုးစလာညွှန်ကြားမှုက VOA ကိုပြောပါတယ်။နေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းပါဝင်အေရဝတီတိုင်းနဲ့ချင်းပြည်နယ်တွေမှာတော့လေးတိုက်နှုန်းတနအီ40ကနေ60မိုင်ထိတိုက်ခတ်နိုင်တယ်လို့ခန့်မှန်းထားတာပါ။ရုရှားတပ်တွေဟာယူကရိန်းအရှေ့ဘက်ကဘက်ကွန်ပြိုတဲ့အနီးတစ်ဝက်ကိုဆန့်ခွာသွားပြီးတော့ယူကရိန်းတပ်တွေဒီမျိုးပတ်လေနေရာယူနေအောင်လုပ်ပေးနေတယ်လို့ရုရှားဘက်ကကူတိုက်ပေးနေတယ်။ဝက်နာဂျေဇာတပ်ဖွဲ့ခေါင်းဆောင်ကတောက်ကြနေမှာရုရှားစစ်တပ်ကိုဝေဖန်လိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းအမရမ်ခန်းကသူ့ကိုအကျင့်ပြတ်ချစားမှုဆွဲခြင်းနဲ့ဖမ်းနိုင်ရဲ့နောက်ကွယ်မှာစစ်တပ်ပါဝင်နေပါတယ်လို့ပြောပါတယ်။တောက်ကြနေကသူကပြောကြလိုက်တာဖြစ်ပြီးတော့သူဖမ်းခံလို့ဖြစ်လာတဲ့နိုင်ငံတော်ပြင်းထန်တဲ့ဆန္ဒပြဖို့တွေမှာတော့လူပေါင်း40လောက်တည်ဆုံကြရတယ်လို့ပြောပါတယ်။ဆူဒန်မှာဖြစ်ပွားတဲ့ကြမ်းဖက်မှုတွေကြောင့်နေရွှန့်ခွာထွက်ပြေးသူကအခုဆို2သိန်းလောက်ရှိနေပြီဖြစ်ပြီးတော့အိန္ဒိယချက်နိုင်ငံနဲ့ထွက်ပြေးခလုံးကသူကပဲ6000လောက်ရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောကြားလိုက်ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကခွေရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် ATF တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းဒိုမီတာ3732တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးမာရရှင်ကျမ thank you type ပ
This program has come to you from the Voice of America, Washington.